Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇွန်လ30ရက်နေ့တောက်ကြနေမနေ့ဖက်တန်ရက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လည်နေပါပြီဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လည်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်ရက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ပြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးတော်နဲ့ပဲသူပြောပြပေးမှာပါ American ဒုသမရဟောင်း Mike Pence Ukraine ကိုတောက်ရောက်ပြီးတော့ Ukraine သမရ Zelensky နဲ့တွေ့ဆုံခဲ့ပါတယ်ရဲပစ်ခတ်လို့လူငယ်တူတေဆုံးကြရတာနဲ့ပတ်သက်ပြီးတော့ပြင်သစ်နိုင်ငံပါရီမှာပြင်းထန်တဲ့ဆန္ဒပြပွဲတွေဖြစ်ပွားနေပါတယ်ကနေဒါနိုင်ငံကလောင်ကျွမ်းနေတဲ့တော်မီကြောင့် American ပြည်နယ်အတော်များများမှာလေလုညဉ့်ဉျားမှုတွေဖြစ်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မိုးတော်ရဲ့
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးတဲ့နောက်ပိုင်းမှာတော့ပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးဖို့ချက်တဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။ NGO တွေကသူကထိန်ချုပ်ပါပဲ။ထိန်ချုပ်မှုတွေကဖြစ်လာနိုင်တယ်။သူတို့နိုင်တဲ့ဥစ္စာတွေကိုအကုန်လုံးလိုက်ပြီးတော့ထိန်ချုပ်ပိတ်ဆို့တာတွေမျိုးတော့ရှိကောင်းရှိလာနိုင်တော့ဗျာ
။မြန်မာနိုင်ငံမှာအရပက်အဖွဲ့အစည်းတွေနဲ့ငွေကြေးစီစဉ်မှုတွေကိုဟန္တာသိန်းစစ်ကောင်စီကထိန်းချုပ်ဖို့ကြိုးပမ်းနေတယ်လို့အရက်ဖက်အဖွဲ့အစည်းတချို့ကပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့အိန္ဒိယမှာကြောက်ရောက်တဲ့အပူလိုင်းတန်းအကြောင်းထိုင်ဝမ်မှာတိုင်းပြည်ကာကွယ်ရေးအစီအစဉ်ဒါအပြင်အာဖရိကကအမျိုးသမီးစစ်သည်တွေအကြောင်းစတဲ့နိုင်ငံတကာစောင်းပါးတွေနဲ့မြန်မာနိုင်ငံဆိုင်ရာသတင်းပြဖို့ချက်တွေကိုဥစွာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးအသုံးသက်ချက်အပါအဝင်ကျမ်းမာရေးအစီအစဉ်တိုင်းရင်းသတင်းအလောအရာကိုစတိုက်ထုတ်လွှင့်มาဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပါမယ
် American ဒုသမ္မတဟောင်း Mike Pence ကျတဲ့ပြည်နယ်မှာကြိုတင်ကြေညာမထားဘဲနဲ့ Ukraine ကိုတွားရောက်ခဲ့ပြီးတော့ Ukraine သမ္မတ Volodymyr Zelensky နဲ့တွေ့ဆုံခဲ့ပါတယ်ဒါဟာပထမဆုံး American နိုင်ငံရဲ့Republican သမ္မတလောင်းဖြစ်တဲ့ဝင်းပြီးရှင်ပြိုင်မဲ့ဒုတဦးရဲ့သူ့ရဲ့မဲဆွယ်ပွဲအတွင်း Ukraine သမ္မတနဲ့တွားရောက်တွေ့ဆုံတာဖြစ်ပါတယ်။ American နိုင်ငံဟာလက်လက်တဲ့ကဘာကြီးကိုဦးဆောင်သူလို့သူယုံကြည်ကြောင်းသူ့ရဲ့ခီးစဉ်နဲ့ပတ်သက်ပြီး Pence NBC သတင်းဌာနကိုပြောပါတယ်။ဒါပေမဲ့ Ukraine ကိုလာရောက်တာဟာလက်လက်တဲ့နိုင်ငံသားတဦးအနေနဲ့လာရောက်တာဖြစ်ပြီး Russia ဝင်ရောက်ကျူးကျော်မှုကိုတွန်းလှန်နေတဲ့ Ukraine တပ်သားတွေရဲ့တပ်တီးကိုကိုယ်ရမြင်ရဖို့ဖြစ်ကြောင်းနဲ့ Ukraine မိတ်ဆွေတွေကို American ကဆက်ပြီးကူညီထောက်ပံ့ပေးဖို့တောင်းဆိုမှာဖြစ်ကြောင်းပြောပါတယ်။Ukraine သမ္မတနဲ့တွေ့ဆုံတဲ့ဒုသမ္မတဟောင်း Pence ရုရှားတပ်တွေရဲ့ဖျက်ဆီးမှုတော်ခံခဲ့ရတဲ့ Ukraine မြို့အုံမြို့ကိုတွားရောက်ခဲ့ပါတယ်။ Ukraine က Kramatorsk မြို့မှာရုရှားရဲ့မစားတုံးထိမှန်ပြီး7လောက်တည်ဆုံးမှုမကြခင်မှာပဲ Mike Pence Ukraine ကိုတွားရောက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်တည်ဆုံးသူတွေထဲမှာကလေးငယ်3ဦးပါပြီးဒဏ်ရာသူကတော့60လောက်ရှိနေပါတယ်။
ဝါဂနာခြေစားတပ်ကရုရှားစစ်တပ်ကိုပုံကံဖို့ကြိုးစားခဲ့တဲ့စနေနေ့ကတည်းကလူမြင်ကွင်းကနေပျောက်ကွယ်နေတဲ့ရုရှားဗိုလ်ချုပ်ကြီးစာဂျေဆူရိုဗစ်ကင်နဲ့ပတ်သက်ပြီးသတင်းအချက်အလက်တစုံတရာထုတ်ပြန်ပြောဆိုနိုင်ခြင်းမရှိကြောင်းရုရှားအစိုးရပြောခွင့်ရှိသူဒီမီထရီပက်စကော့ဖ်ကကြားသာပတင်းနေ့မှာပြောဆိုလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနကသာဆက်သွယ်မေးမြန်းပါလို့လည်းပြောဆိုပါတယ်။ယူကရိန်းကရုရှားတပ်ဖွဲ့ရဲ့လက်ထောက်တပ်မှုဖြစ်တဲ့စူရိုကရီကင်ဟာစနေနေ့ကဗီဒီယိုကနေတဆင့်စစ်တပ်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုရပ်တန့်ပြီးအခြေဆိုင်စခန်းတွေကိုပြန်သွားဖို့ဖာဂနာအဖွဲ့ကိုတိုက်တွန်းပြီးခဲ့တဲ့ကသူ့ကိုမတွေ့ရတော့တာဖြစ်ပါတယ်။တစ်ဖက်မှာလည်းပုံကံမှုကိုဦးဆောင်ခဲ့တဲ့ဝါဂနာခြေစားတပ်ကောင်းဆောင်ပရီကော့ချင်းပဲရောက်နေတယ်ဆိုတာကိုရုရှားအစိုးရအနေနဲ့မသိတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ပုံကံမှုရပ်တန့်ရေးသဘောတူညီချက်အတိုင်းဘလာရုစ်သမ္မတအလက်ဇန်ဒါလူရှန်ကိုရဲ့ဖိတ်ကြားအချက်အရဘရီကော့ချင်ဟာဘလာရုစ်ကိုသတင်းပတ်အစောပိုင်းမှာရောက်ရှိသွားခဲ့ပါတယ်။ဒါပေမဲ့လည်းဘယ်နေရာမှာရောက်ရှိနေတယ်ဆိုတာကိုတော့အတိအကျမသိရပါဘူး။သူနဲ့အတူဗဂနာတပ်ဖွဲ့ဝင်ဘယ်လောက်များများပါသွားတယ်ဆိုတာကိုလည်းသိရှိရခြင်းမရှိသေးပါဘူးခင်ဗျာ
။ပါရီနိုင်ငံမှာတော့ပြင်းထန်နိုင်ငံမှာတော့ပါရီမြို့ရဲ့ဆင်ချေပုံရံမှာရဲပစ်ခတ်မှုကြောင့်ဆယ်ကျော်သက်တဦးသေဆုံးခဲ့ရတဲ့နောက်မှာအကြမ်းဖက်မှုတွေဆက်ပြီးဖြစ်ပေါ်လာတာဟာစစ်သားရက်ွက်တွေကအပေကံလူငယ်ကလေးတွေရဲတွေကအင်အားတုံးပြီးတော့အကြမ်းဖက်တဲ့ဆိုတဲ့ဆွဆွဲမှုနဲ့2005ခုနှစ်ကကြုံရတဲ့အကြမ်းဖက်မှုတွေကိုပြန်ပြီးတရိပ်ရစေပါတယ်။အသက်18နှစ်အရွယ်နဟီအမ်ကိုမီးပွိုင်မှာရဲတဦးကပစ်ခတ်သေဆုံးခဲ့တဲ့နောက်မှာနှစ်ရက်မြောက်နေ့ဖြစ်တဲ့ကျန်တဲ့ပြည်နေမှာပါရီကလက်လုပ်လက်ဆောက်ရနေထိုင်ရာဆင်ခြေပုံးကအခင်းဖြစ်ပေါ်ရနေရာမှာထောင်နဲ့ချီပြီးချီတက်ဆန္ဒပြကြတာဖြစ်ပါတယ်။နဟီးအတွက်တရားမျှတမှုလို့ကြွေးကြော်ရင်း ချီတဲ့ဆန္ဒပြမှုကိုသူ့မိခင်ကနေဥဆောင်ခဲ့တာဖြစ်ပါတယ်။တချို့ကရဲကတက်တယ်ဆိုတဲ့ဆိုင်းဘုတ်ကိုကင်ထားပါတယ်။ဆန္ဒပြမှုကငြင်းငြင်းချမ်းချမ်းစတင်ခဲ့ပေမဲ့နောက်ပိုင်းမှာတော့အကြမ်းဖက်မှုတွေဖြစ်လာခဲ့ပါတယ်။ပြစ်ခတ်ခဲ့တဲ့ရဲကိုကျက်တပရင်းတွေကဆန္ဒလျောက်လူတက်မှုနဲ့ကနူးဆွဲချက်တင်ပြီးယာယီထိန်းသိမ်းထားပါတယ်။ရဲရဲ့ရှင်နေဖြစ်သူ Lawrence Frank Linnet ကတော့ရဲရရှိရာဥပဒေပေါင်းအတွင်းကနေဆောင်ရွက်ခဲ့တာဖြစ်ကြောင်းပြင်းထန်သတင်းဌာန RTL ကိုပြောပါတယ်။အရင်မြို့တော်မှာဒီဖြစ်နဲ့ဆက်နေပြီးတော့ရင်းနဲ့ဆန်းသပြသူကြပဋိပက္ခတွေဖြစ်ပွားနေပြီးကားတွေအမှိုက်ပုံးတွေမိရှိုရာစတိုးဆိုင်တွေလူရတာတွေဖြစ်ပွားနေပါတယ်။ချက်တပရင်းနေညာဘက်မှာစုပမှုတွေတိုးလာမှာကိုစိုးရိမ်တဲ့အတွက်ပြင်းထန်အာဏာပိုင်တွေဟာနိုင်ငံတလွှားမှာရဲရရှိ4000လောက်ကိုချထားလိုက်တယ်လို့ပါရီတမျိုးထဲမှာလည်း9000လောက်ကိုတာဝန်ချထားတာဖြစ်ပါတယ်။အများပြည်သူ3တဲယူပို့ဆောင်ရင်းလိုင်းတချို့ကိုစောစီရက်လိုက်တယ်လို့ပါရီမှာတော့အနည်းဆုံးရက်ကွက်တစ်ခုအတွက်ညမထွက်ရကာဖျူမိန်ကိုထုတ်ပြန်ထားပါတယ်။
အမေရိကန်ကတက္ကသိုလ်တွေမှာလူနည်းစုအုပ်စုဝင်တွေဖြစ်တဲ့ခွဲခြားဆက်ဆံခံရသူတွေကိုဦးစားပေးတဲ့မူဝါဒအဖြစ်လူမျိုးကိုအခြေခံပြီးခွဲရန်စနစ်နဲ့ကျောင်းဝင်ခွင့်ပေးတာကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ဗိုလ်တရားရုံးချုပ်ကကြာတာပြင်းနေမှာဆုံးဖြတ်လိုက်ပါတယ်။ရှီရိုဇဲကွန်ဆာဗေးတစ်တွေလွှမ်းမိုးထားတဲ့ဗိုလ်တရားသူကြီးအဖွဲ့6ဦးရဲ့မဲ3မဲနဲ့အတည်ပြုလိုက်တဲ့ဒီဆုံးဖြတ်ချက်ဟာအထူးသဖြင့်အမေရိကန်ရဲ့သက်တမ်းအရင်ဆုံးပုဂ္ဂလိကနဲ့အများပြည်သူပိုင်ကောလိပ်တွေဖြစ်ကြတဲ့Harvard တက္ကသိုလ်မြောက်ကာရိုလိုင်းနာတက္ကသိုလ်တွေနဲ့လူနည်းစုတွေအပေါ်ခွဲထားတဲ့စဉ်းစားပေးတဲ့ကျောင်းဝင်ခွင့်အစီအစဉ်တွေကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။တရားသူကြီးချုပ် John Roberts ကတက္ကသိုလ်တွေဟာကျောင်းဝင်ခွင့်ဆုံးဖြတ်ရမှာလူတူးချင်းစီရဲ့ပညာအရေးအချင်းနဲ့လေးလာမှုကိုမကြည့်ဘဲအသားအရောင်ကိုကြည့်ပြီးနှစ်ကာလကြာရှိစွာမှားယွင်းစွာကျင့်သုံးနေတယ်လို့ဆိုပြီးဖွဲ့စည်းပုံအခြေခံဥပဒေကဒီလိုရွေးချယ်တာကိုလက်မခံဘူးလို့ပြောဆိုပါတယ်။ဒီစနစ်ကလူပြည်တွေကြီးပြားလွှမ်းမိုးထားတဲ့ဒေသတွေမှာလူမျိုးရေးအရာလူနည်းစုတွေရဲ့ဝင်ခွင့်ကိုမြင့်တင်ဖို့ဆယ်စုနှစ်နဲ့ချီကျင့်သုံးခဲ့တာဖြစ်ပါတယ်အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့အစိုးရဌာနတွေမှာလည်းဒီလိုစနစ်ကျင့်သုံးနေတာဖြစ်ပေမဲ့အခုစီရင်ချက်မှာတော့ကျောင်းဝင်ခွင့်တစ်ခုတည်းကိုသာတည်ရောက်မှာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုပြင်းပြထန်ထန်ကန့်ကွက်ကြောင်းပြောဆိုပြီးလူမျိုးရေးအရာကွဲပြားနေတာတွေကအမေရိကန်ကောလိပ်တွေကိုပုံမအကောင်းစေပါတယ်လို့သူယုံကြည်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိ5.24kHz 12.73 MHz 540kHz 8.9 MHz 5.85kHz 5.8 MHz 5.9 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 M ှင
်ဗီအိုအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာတစ်လောကရေစွမ်းတက်တီနဲ့ပြည်စုံတဲ့သတင်းတောက်တွေကိုဂုံပြူတဲ့အနေနဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကပြည့်တဲ့2023ခုနှစ်အတွက်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကိုဂျော်ဂျီယာအိန္ဒိယမက္ကဆီကိုနဲ့တိုဂိုနိုင်ငံတွေကသတင်းတောက်၄ဦးကိုချီးမြှင့်လိုက်တယ်လို့ CPJ ကကြေညာနေမှာကြေညာပါတယ်။ဂျော်ဂျီယာနိုင်ငံကနီကာဂရာဗာရီမာအိန္ဒိယကရှဟီနာကေကေမက္ကဆီကိုကမရီနာထရီဇာမွန်တာနီယိုနဲ့တိုဂိုနိုင်ငံကဖာနန်ဒန်အာယက်တို့ကိုပေးအပ်လိုက်တာဖြစ်ပါတယ်။သတင်းသမားတွေပေါ်မှာတိုက်ခိုက်မှုတွေတိုးလာနေပြီမဲ့သတင်းတောက်တွေရဲ့မဆုံမနဲ့တင်ပြမှုတွေကြောင့်အရေးပါတဲ့သတင်းတွေကိုလူလူသိခွင့်ရနေတာတဲ့လို့ CPJ ရဲ့ဥက္ကဋ္ဌဂျိုဒီဂင်းစပတ်ကဆုရသူတွေကိုကြေညာရင်းနဲ့ပြောကြားခဲ့တာဖြစ်ပါတယ် CPJ ရဲ့နှစ်ပတ်လည်ဆုပေးပွဲကအခု2023မှာဆို33ချိန်ရှိသွားပြီဖြစ်ပါတယ်ဆုပေးပွဲကတော့ဒီနှစ် November 16ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမှာဖြစ်ပါတယ်
ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဟာဒေါ်လာ10ဘီလီယံငွေကြေးလဲလှယ်မှုသဘောတူညီချက်ကိုပြန်လည်စတင်ဖို့ဇွန်လ29ရက်နေ့မှာသဘောတူခဲ့ပါတယ်။ဒါဟာနှစ်နိုင်ငံလုံးအနေနဲ့ပထဝီနိုင်ငံရေးအရာစိန်ခေါ်မှုတွေမြင့်တက်လာချိန်မှာဒေသတွင်းဗန္ဒာရေးဆန်ရောက်ပုံမှုအကောင်းစေဖို့လှုံ့ဆော်တာဖြစ်ပါတယ်
။主なポイントとしてまず世界経済地域経済の見通しについ
て。ဂျပန်နဲ့ဒေသတွင်းစီးပွားရေးအလားအလာမလေးမရေမရာဖြစ်နေချိန်မှာဒေသတွင်းစီးပွားရေးတိုးတက်မှုတွေကိုအထောက်အပံ့ဖြစ်ပြီးဗန္ဒာရေးတည်ငြိမ်မှုထိန်းသိမ်းထားနိုင်မဲ့မူဝါဒတွေအကောင်အထည်ဖော်ဖို့နှစ်နိုင်ငံအတည်ပြုနိုင်ခဲ့တယ်လို့ဂျပန်ဗန္ဒာရေးဝန်ကြီးရှူနိချီဆူဇူကီကပြောဆိုခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံဗန္ဒာရေးအကြအတဲကိုတိုက်ဖြတ်ရမှာအထောက်အကူဖြစ်စေမဲ့နီလာတစ်ခုအနေနဲ့ဒီငွေကြေးလဲလှယ်မှုသဘောတူညီချက်ကို2001ခုနှစ်ခေတ်ကစတင်ခဲ့ပေမဲ့တချိန်တစ်ခါမှအသုံးပြုခဲ့ခြင်းမရှိသေးပါဘူး။နောက်ပိုင်းမှာနှစ်နိုင်ငံကြားတန်တပန်ရေးအရာတင်းမာမှုတွေဖြစ်ခဲ့ပြီးနောက်မှာ သဘောတူညီချက်က2015ခုနှစ်မှာတည်တန်းကုန်ဆုံးသွားခဲ့ပါတယ်ဒါကိုပြန်လည်တည်တန်းတူလိုက်တဲ့အခုသဘောတူညီချက်ကိုဂျပန်ဘာနာရေးဝန်ကြီးဆူနီရှိဆူဇူကီနဲ့တောင်ကိုရီးယားနိုင်ငံသားဝန်ကြီးချူယောင်ဟိုတို့တိုကျိုမှာတွေ့ဆုံပြီးလက်မှတ်ထိုးခဲ့တာဖြစ်ပါတယ်ဒါဟာနှစ်နိုင်ငံဘဏ္ဍာရေးဝန်ကြီးတွေအကြာ9နှစ်အတွင်းပထမဆုံးဆွေးနွေးတဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ
်ပြင်သစ်နိုင်ငံပါရီမြို့မှာချက်သပရင်းတွေကအကူလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO အဖွဲ့ကြီးရဲ့နှစ်ရကြာဆွေးနွေးပွဲကိုစတင်နေပြီဖြစ်ပါတယ်အဖွဲ့ဝင်193နိုင်ငံကကိုယ်စားလှယ်တွေဟာအမေရိကန်နိုင်ငံရဲ့အဖွဲ့ဝင်အဖြစ်နဲ့ပြန်လည်လျှောက်ထားချက်အတွက်မဲခွဲပြီးဆုံးဖြတ်ဖို့လည်းရှိပါတယ် UNESCO အဖွဲ့ကြီးဟာအစ္စရေးဆန့်ကျင်မှုတွေနဲ့ဗက်လိုက်မှုတွေရှိနေတယ်လို့မှားရတဲ့စီမံခန့်ခွဲမှုတွေရှိတယ်ဆိုပြီးသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018မှာအမေရိကန်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်ဒီဖွဲ့ကမနှုတ်ထွက်ခင်ကအမေရိကန်ဟာ UNESCO အဖွဲ့ရဲ့ရန်ပုံငွေ5ပုံတပုံကိုထည့်ဝင်လှူဒါန်းနေတဲ့အများဆုံးလှူတဲ့အလှူရှင်ပါအမေရိကန်နှုတ်ထွက်သွားတဲ့နေရာမှာတရုတ်ကအထူးသဖြင့် AI ဉာဏ်ရည်ထူးနဲ့နည်းပညာဆိုင်ရာပညာရေးလုပ်ငန်းတွေနဲ့ UNESCO အဖွဲ့ရဲ့မူဝါဒပိုင်းမှာလွှမ်းမိုးချဲ့လည်လာမှာကိုစိုးရိမ်တာကြောင့်အမေရိကန်က UNESCO အဖွဲ့တွေကိုပြန်ပြီးဝင်ကျင်ကြောင်းဒီလအစောပိုင်းမှာအမေရိကန်ရရှိတွေကပြောကြားခဲ့တာဖြစ်ပါတယ်။အခုလို့ဖွဲ့ရဲပြန်ဝင်မှုလျှောက်ထားတဲ့အစီအစဉ်မှာ UNESCO အဖွဲ့ရဲ့လာမယ့် 2024 အတွက်ကုန်ကျငွေနဲ့ကျွေးကြံတွေကိုပြန်ပြီးဆက်မှာသုံးဖို့အတွက်အမေရိကန်ကဒေါ်လာတန်း150ချထားပေးဖို့လဲသမ္မတဂျိုးဘိုင်ဒန်အဆိုအရကတောင်းခံထားပါတယ်။2021မှာ UNESCO ကပါလက်စတိုင်းကိုအဖွဲ့ဝင်ဖြစ်လက်ခံခဲ့တဲ့နောက်ပိုင်းအမေရိကန်နဲ့အစ္စရေးကဒီအဖွဲ့အတွက်ငွေကြေးထောက်ပံ့မှုတွေကိုရပ်ဆိုင်းခဲ့တာဖြစ်ပါတယ
်။ကြာသပတေးနေ့မှာအမေရိကန်ပြည်ထောင်စုရဲ့သုံးပုံတပုံနီးပါးဟာလေလုညဉ့်ဉန်းမှုတန်ကိုကြုံတွေ့ရနိုင်တဲ့အခြေအနေရှိနေပါတယ်။အိန္ဒိယချင်းကနေဒါနိုင်ငံမှာကာလာချေရှာသွားလောင်ချနေတဲ့တော်မီကြောင့်အနောက်အလယ်ပိုင်းနဲ့အရှေ့ဘက်ခြမ်းတစ်လျှောက်ကောင်းကင်ယံမှာမိဂိုးငွေတွေပြည့်နေနိုင်တယ်လို့ကျန်းမာရေးနဲ့မညီညွတ်တဲ့လေထုအခြေအနေတွေဖြစ်နေနိုင်တယ်ဆိုတဲ့အကြောင်းသတိပေးထားပါတယ်။ Wisconsin, Michigan နဲ့မြောက်ပိုင်း Illinois ဒါအပြင်အရှေ့ဘက်ကမ်းခြေကနယူးယောက်ပြည်နယ်တွေမှာလေထုအရေးသွေးကျဆင်းနိုင်တဲ့သတိပေးချက်တွေကိုပြုလုပ်ထားပြီးညတကောင်အထိထုတ်ပြန်ထားတဲ့အကြောင်းအမျိုးသားမိုးလေဝသဌာနကပြောဆိုထားပါတယ်။အဲ့ဒီမှာနေထိုင်ကြတဲ့လူသန်း100ကျော်လောက်ကိုအပြင်မထွက်ဖို့နဲ့အဆုတ်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါရှိသူတွေနှာခေါင်းစည်းတွေဝတ်ဆင်ကြဖို့အကြံပြုထားပါတယ်။ကလေးတွေနဲ့အသက်ကြီးရွယ်တွေအနေနဲ့ပြင်းထန်တဲ့ကိုယ်လက်လှုပ်ရှားမှုတွေရှော့ချဖို့ဒါမှမဟုတ်လောဝရှောင်ကျင်ဖို့ကိုလည်းအကြံပြုထားပါတယ်။တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VO ရဲ့အတန်ွဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဖေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဥစွာထုတ်လွှင့်မှာပဲပထမအဆုံးအနေနဲ့ကတော့လူမှုရေးအဖွဲ့တွေအရက်ဖက်တဲ့နိုင်ငံတကာ INGO အဖွဲ့အစည်းတွေကိုအလုံးစုံထိန်းချုပ်ပြီးငွေကြေးစည်းစိမ်မှုကိုထိန်းချုပ်နိုင်ဖို့စစ်ကောင်စီကကြိုးပမ်းနေတယ်လို့အရက်ဖက်အဖွဲ့တွေက VOA ကိုပြောဆိုပါတယ်စစ်ကောင်စီပြင်ဆင်ပြဋ္ဌာန်းထားတဲ့အသင်းအဖွဲ့ဆိုင်ရာဥပဒေအတိုင်းမှတ်ပုံမတင်တဲ့အဖွဲ့အစည်းတွေကိုအရေးယူမယ်လို့လည်းဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပ
ါအခုနှစ်ပိုင်းကစလို့နိုင်ငံတကာ INGO အဖွဲ့တွေအပါအဝင်အသင်းအဖွဲ့မှတ်ပုံတင်ထားတဲ့အရက်ဖက်ကအဖွဲ့အစည်းတွေကိုစစ်ကောင်စီကခိုယူတွေ့ဆုံပြီးအသစ်ပြဋ္ဌာန်းထားတဲ့အသင်းအဖွဲ့ဥပဒေအတိုင်းလှုပ်ဆောင်ကြဖို့ဖိအားပေးလာပါတယ်ဒီဥပဒေရဲ့ပုံမှန်38မှာနိုင်ငံတော်ကိုဆန့်ကျင်တဲ့အဖွဲ့အစည်းတွေအကြမ်းဖက်အဖွဲ့အစည်းတွေနဲ့တိုက်ရိုက်ဖြစ်စေတွယ်ဝိုင်းရေးဖြစ်စေဆက်သွယ်တာမလုပ်ဆောင်ရဘူးဆိုတဲ့အချက်လဲပါဝင်နေတာပါဒီဥပဒေပါအချက်တွေအောက်မှာအရက်ဖက်အဖွဲ့အစည်းတွေရဲ့ငွေစည်းစိမ်မှုငွေလဲလှယ်မှုအပါအဝင်လုပ်ငန်းအလုံးကိုပါစစ်ကောင်စီဘက်ကထိန်းချုပ်ဖို့ကြိုးပမ်းလာပါတယ်ပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်အခြေစိုက်အသေးစားငွေချေးလုပ်ငန်း PGMF ဟာစစ်ကောင်စီစီမှာမပုံဆက်မတင်ပဲပြည်တွင်းကလုပ်ငန်းတွေကိုရန်နာလိုက်ပြီလို့သတင်းထုတ်ပြန်ခဲ့ပါတယ် PGMF ကတော့လုပ်ငန်းနဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်မခံလို့တာစစ်ကောင်စီကိုအရေးယူထားတဲ့အမေရိကန်အစိုးရရဲ့ပိတ်ဆို့မှုတွေနဲ့မညီစွန်းကျင်တာကြောင့်မှတ်ပုံတင်ဖို့နောက်ဆုံးရက်ဖြစ်တဲ့ဇွန်လ30ရက်နေ့မှာထွက်ခွာဖို့ဆုံးဖြတ်လိုက်တာပါဒီလိုအခြေခံလူဒန်းစားတွေအားထားရတဲ့ငွေချေးလုပ်ငန်းတစ်ခုထွက်ခွာသွားရတာဟာဆုံးရှုံးမှုဖြစ်ကြောင်း PGMF ရဲ့ချင်းငွေတောင်းဝန်ခံအရာရှိတူက VOA ကိုအခုလိုပြောပါတယ
်တကယ်လို့ဒါဒီအဖွဲ့အစည်းတွေမှလုံးလုံးမရှိတော့ဘူးဟဲ့ဆိုလို့ရှိရင်အခြေခံလူတန်းစားတွေကအနည်းနဲ့တော်တော်ကြီးကိုပဲကြက်တဲသွားနိုင်တယ်အခြေခံလူတန်းစားတွေမဟုတ်ဘူးဒီ SME လုပ်နေတဲ့လုပ်ငန်းရှင်အငယ်သားလုပ်ငန်းရှင်တချို့တော့ဝက်ပါကြက်တဲသွားနိုင်တဲ့အနေအထားမျိုးဖြစ်နိုင်တယ်ဗျ
တဲ့နိုင်ငံတကာကအသေးစားငွေချေးလုပ်ငန်းတွေကိုလည်းစစ်ကောင်စီကထိန်းချုပ်မှုတွေလုပ်နေပါလေ။ဒါပေမဲ့သူတို့ကရုံးပိုင်းဆိုင်ရာဖွဲ့စည်းမှုတွေစစ်ကောင်စီနဲ့အစဉ်ပြေနိုင်မဲ့သူတွေကိုထိပ်ပိုင်းအရာရှိပိုင်းမှာအပြောင်းလဲတွေလုပ်ပြီးလုပ်ငန်းကိုဆက်လက်လည်ပတ်ပါတယ်။စစ်ကောင်စီဟာနိုင်ငံသားငွေချေးဆိုင်ရာကိစ္စတွေအပါအဝင်အဖွဲ့အစည်းတစ်ခုလုံးကိုထိန်းချုပ်ခွင့်ပေးရမယ်ဆိုတဲ့အပေးယူနဲ့မှအသင်းအဖွဲ့အဖြစ်မှတ်ပုံတင်ခွင့်ပြုမှာပါ။ဒီအချက်လက်တွေဟာစစ်ကောင်စီအသစ်ပြန်လဲရေးဆွဲထားတဲ့2022အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေမှာတော့ရေးဆွဲထားတာမရှိဘူးလို့တချို့ကပြောပါတယ်။တင်ကဟကန်းလက်ရခိတအဖွဲ့ရဲ့တာဝန်ခံတဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
။ဘာလေးဖြစ်ဖြစ်ပြည်သူအတွက်အကျိုးရှိတဲ့နီလာစီကန်တွေကိုဆိုတော့ကျွန်တော်တို့ကတော့လက်ခံတယ်။အဲ့ဒီကပို့သွားလို့အသင်းအဖွဲ့တစ်ခုလုံးပြတ်ချီးသွားတော့အဲ့လိုလုပ်တဲ့တော့ဥပဒေမျိုးစီကံမျိုးဆိုတော့ကျွန်တော်တို့ပြည်သူတယောက်အနေနဲ့တော့လက်ခံတော့မရဘူးကြ။အကုန်လုံးကိုထိန်းချုပ်တဲ့ဆွဲရမျိုးတော့ကျွန်တော်တို့စိတ်လက်ခံလို့တော့မရဘူးကြ
။စစ်ကောင်စီတက်လာပြီးတဲ့နောက် 2022 ခုနှစ်အောက်တိုဘာ28ရက်နေ့မှာအသင်းအဖွဲ့မှပုံနေခြင်းဆိုင်ရာဥပဒေဆိုပြီးငွေဒဏ်ထောင်ဒဏ်တွေအပါအဝင်အဖွဲ့အစည်းတွေကိုထိန်းချုပ်နိုင်တဲ့အချက်လက်တွေကိုဖြည့်ဆွတ်ခဲ့တာပါ။တချို့အရက်ဖက်အဖွဲ့အစည်းတွေကတော့ထိုင်းနယ်ဇက်ကိုရွှေ့သွားကြပြီးအဲ့ဒီကနေတဆင့်ပြည်တွင်းကစစ်ပီးဒုက္ခသည်တွေကိုပြန်ပြီးတော့ကူညီနေရပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေပေါ်ထိန်းချုပ်တဲ့အကြောင်းအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုညာဝင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါအောင်မယ်ပထမဆုံးအနေနဲ့ကတော့အိန္ဒိယနိုင်ငံမှာပြင်းထန်တဲ့အပူလိုင်းရိုက်ခတ်မှုမကြာခဏကြုံတွေ့နေရတာဟာနိုင်ငံသားတွေရဲ့ကျန်းမာရေးကိုထိခိုက်စေတဲ့အပြင်နိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုပါချိန်ချောက်လာနေတယ်လို့သုတေသနစစ်တမ်းတွေကပြောဆိုပါတယ်။နွေရာသီအပူရှင်ပြင်းထန်မှုကြောင့်အထိခိုက်ဆုံးသူတွေကတော့ဝင်ငွေနည်းတဲ့အလုပ်သမားတွေဖြစ်တဲ့အကြောင်းအိန္ဒိယ VOA သတင်းတောက်အန်တနာပါစရီချာသတင်းပေးပို့ထားတာကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။နယူဒယ်လီမြို့တော်တောင်ဘက်ဂူရူဂရမ်မြို့ကလေးကိုပြောင်းလာတဲ့အလုသမားတွေဟာသူတို့ရဲ့အိုက်လောင်းနေတဲ့အလူမီနီယံအင်ငယ်ကလေးတွေထဲမှာထက်အင်အပြင်မှာပဲနေကျင်ကြတာပါအလုသမားအလော့ဒက်စ်ကတော့
ပန်ကာမခွဲကမ်လိုင်းတော့
အပူဓာန်ရော့အောင်ပန်ကာကလုံမပေးနိုင်ပါဘူးကျွန်တော်တို့ကဆင်းရဲတော့၄၀ဆက်လဲဝဲမတက်နိုင်ပါဘူ
းပါနေနေရောတည်တူတင်းလေ
းရေးလဲမှန်မှန်မရပါဘူးကျမတို့လိုအခန်းတီးလေးတွေဆိုဒီအပူဓာန်ခံနိုင်ဖို့တိတ်မလွယ်ဘူးတခါလေမိက2ရက်3ရက်လောက်မလာဘူးလို့ရဂျီနာဘီဘီကပြောပါတယ်။တန်းနဲ့ချီတဲ့တခြားသူတွေလည်းအလားတူကြုံနေရတာပါ။အပူတိုင်းတံကိုနိုင်ငံအများအပြားမှာခံစားနေရတယ်လို့ကင်ဘရစ်တက္ကသိုလ်ကတွဲဘက်ပါမောက်ခရိုနီတာဘာဒန်ကပြောပါတယ်
။ We found that nearly 90% of India's population wherever they live
အိန္ဒိယလူဦးရေရဲ့ရခိုင်နှုန်း90လောက်ဟာနိုင်ငံတွင်ဘယ်နေရာမှာပဲနေနေအလွန်အလွန်အနှရကြီးတဲ့ဇုံထဲရောက်နေတဲ့သဘောမျိုးဖြစ်နေတာတွေ့ရပါတယ်
။အိန္ဒိယရဲ့လူဦးရေအထူးတက်ဆုံးပြည်နယ်နှစ်ခုဖြစ်တဲ့ဘီဟာနဲ့ Uttar Pradesh မှာတော့ဂျွန်လာဇန်တဲ့အပူချိန်42 degree Celsius ကျော်သွားချိန်မှာတည်ဆုံးခဲ့ရသူ100ကျော်ဟာဒီအပူချိန်နဲ့ဆက်ဆက်မှုရှိမရှိအာဏာပိုင်တွေကစုံစမ်းနေပါတယ်။ Uttar Pradesh ခြေုံတွေမှာဆိုလူနာတွေနဲ့ပြည့်ရှမ်းနေတာအခုနှစ်ပိုင်းတွေအတွင်းအပူလိုင်းဖြတ်တဲ့အချိန်ကြီးများလာသလိုပြင်းလဲပြင်းထန်လာတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဒါဟာကျန်းမာရေးအတွက်တိတ်ကိုအန္တရာယ်ကြီးတယ်လို့မူဝါဒဆိုင်ရာဗာတီဌာနကသုတေသနညွှန်ကြားမှု Angel Prakash ကပြောပါတယ်
။ The evidence suggests that the capacity of the bottom of the pyramid
စီးပွားရေးအရာအစင်းရဲဆုံးအောက်ခြေလူတန်းစားဖြစ်တဲ့လူပေါင်းတန်း400-500လောက်ဟာအခြေခံအရင်းအမြစ်တွေလက်လမ်းမီတဲ့ကျွန်တော်တို့ခမားတို့လိုလူတွေနဲ့ရှင်ရင်အပူကြောင့်စိတ်ဖီစီးတဲ့တံကိုခံနိုင်ရည်တိတ်နေတာတွေ့ရပါတယ်။ဒါကပိုကောင်းတဲ့ကျန်းမာရေးဆောင်ရှောက်မှုလူနေတယ်ဆိုတာကိုပြပါတယ်
။သူတို့အတွက်စီးပွားရေးအရာလဲစိုးရင်စရာဖြစ်ပါတယ်။အဓိကခံစားရတာကဆောက်လုပ်ရေးလုပ်ငန်းကလုပ်သားတွေလမ်းဘေးဈေးတွေလေယာဉ်လုပ်သားတွေလိုအိမ်ပြန်ထွက်ပြီးအလုပ်လုပ်ရသူတွေဖြစ်ပါတယ်။အိန္ဒိယမှာနေပူပြင်းတဲ့နေကင်းတွေမှာအလုပ်မလုပ်ဖို့အတွက်တားမြစ်တဲ့ဥပဒေမရှိပါဘူး။နွေရာသီစတဲ့ဧပြီလရောက်ချိန်ကစပြီးဆောက်လုပ်ရေးလုပ်သားဘာဘလူးစိန်းဆိုအလုပ်ခဏခဏပြတ်ပါတယ
်။မန်ကချလျာ15 दिन काम
တလောက်15ရက်လောက်အလုပ်မသွားနိုင်ပါဘူး။တိတ်ပူတဲ့အချိန်အလုပ်လုပ်ရင်ခေါင်းအရမ်းကိုက်လို့နေပြန်ကောင်းအောင်အိမ်မှာပဲနေရပါတယ်
။ရှင်းလို့နေစားအလုပ်သမားတွေအတွက်ဝင်ငွေထိခိုက်ရုံနဲ့မကပါဘူး။အိန္ဒိယနိုင်ငံအတွက်ပါဒီပြင်းထန်တဲ့အပူလိုင်းဒဏ်ကြောင့် နိုင်ငံ GDP ဟာ2050လောက်မှာ 2.8 ရာခိုင်နှုန်းလောက်ထိထိကျိတ်နိုင်တယ်လို့သူတေသနပညာရှင်တွေကခန့်မှန်းပါတယ်။ဘာထန်းကတော့
when human productivity is impacted
အပူချိန်ပြင်းထန်မှုကလူသားတွေရဲ့ကုန်ထုတ်လုပ်မှုအတွေ့တိုက်ရိုက်တည်ရောက်မှုရှိနေတာကြောင့်လူတွေရဲ့ထုတ်လုပ်မှုအားကိုထိခိုက်စေပါတယ်။ဒီလိုထိခိုက်ရာမှာဆုံးရှုံးမှုကကြီးမားလေလေတက်ရောက်မှုကြီးလေလေဖြစ်ပါတယ
်။အိန္ဒိယနိုင်ငံမှာလူရည်ရဲ့အများစုဟာဝင်ဝင်နဲ့လှုပ်သားတွေဖြစ်ကြပြီးပြင်းထန်တဲ့အပူချိန်ကြောင့်သူတို့ရဲ့ဆုံးရှုံးမှုကြီးမားတာဟာနိုင်ငံတွင်ခွဲခြားဆက်ဆံမှုပြဿနာအဖြစ်ရှာတာနဲ့ဆင်းရဲမှုရောပါစေဖို့အဖြစ်ရှာရေးဆောက်ရုပ်သွားစေနိုင်တယ်လို့ Cambridge တက္ကသိုလ်လေ့လာချက်တွေကသတိပေးနေပါတယ်။
အိန္ဒိယကအပူလိုင်းဒဏ်အကြောင်းဒေါက်ခင်မြို့သက်ပြောပြသွားတာပါဆက်လက်ပြီးတော့ထိုင်ဝမ်ဘက်ကအခြေအနေကိုပြောပါအောင်မယ်ထိုင်ဝမ်အထက်တန်းကျောင်းဝင်းတစ်ခုအတွင်းမှာသနတ်ပစ်ကွင်းထည့်ထားပြီးတော့မောင်းပြရိုင်ဖယ်တပ်တပ်တွေနဲ့တခြားသနတ်တွေကိုကျောင်းသူကျောင်းသားတွေအသုံးပြုလေ့ကျင့်နေကြပါတယ်ထိုင်ဝမ်ရေလက်ကြားမှာတင်းမာမှုတွေရှိနေတဲ့အချိန်မှာပဲတိုင်းပြည်ကာကွယ်ရေးအကြောင်းကျောင်းသူကျောင်းသားတွေလေ့လာနေကြတာလည်းဖြစ်ပါတယ် AP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးမတ်အီတန်စင်ကပြောပြပါမယ်
ထိုင်ဝမ်တောင်ပိုင်းကောင်စွန်မြို့ကဆမ်မင်းအထက်တန်းကျောင်းမှာတနက်ပြစ်ကွင်းထည့်ထားပါတယ်။တိုင်းပြည်ကာကွယ်ရေးအတွက်အထောက်အကူဖြစ်စေဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့ကျောင်းသူကျောင်းသားတွေကလေတနက်တွေတုံးပြီးတော့လေ့ကျင့်နေကြတာပါ။တိုင်းပြည်ကိုကာကွယ်ဖို့စစ်ဖက်နဲ့ရဲဖက်ပူးပေါင်းလှုပ်ဆောင်ချက်အဖြစ်အခုလိုကျောင်းသူကျောင်းသားတွေကိုသင်တန်းပေးနေရလေဖြစ်ပါတယ်။ဒီသင်တန်းမှာရဲသားတွေအနေနဲ့အရေးပေါ်သုံးနိုင်ဖို့ရှေးဥတုနာပြုနည်းတွေလေ့လာတာ၊စစ်သုံးကိရိယာတွေနဲ့တခြားနည်းနာတွေကိုလေ့လာတာစီလေးချက်မှုမှာပါဝင်တာလက်နက်မျိုးစုံကိုအသုံးပြုနေဆရာတွေကိုလည်းသင်ပေးနေပါလေ။ဆမ်မင်းအထက်တန်းကျောင်းကတနက်ပြစ်ခွေမှာဒီကျောင်းကကျောင်းသားတွေအပါအဝင်တခြားကျောင်းကကျောင်းသူကျောင်းသားတွေလည်းသင်တန်းတက်ချင်လာတက်လို့ရပါလေ။လေးတနက်တွေကိုတုံးပြီးတော့ကျောင်းသူကျောင်းသားတွေလက်ဖြောင့်ကျင့်နိုင်အောင်လို့စစ်တင်တဲ့ဆရာတွေကသင်ကြားပေးနေပါလေ။
ကာကွယ
်ရေးတင်တယ်မတက်ခင်တုန်းကတော့တမီးတို့ရဲ့အသက်အိုးအိမ်ကိုကာကွယ်ဖို့ကစစ်သားတွေရဲ့တာဝန်ပဲလို့ယူဆထားခဲ့တာပါကိုကိုကိုကာကွယ်ဖို့ကစစ်သားတွေမိသက်သမားတွေနဲ့ရဲတွေရဲ့အလုပ်ပဲမဟုတ်ပဲလူတိုင်းကကိုကိုကိုကာကွယ်ဖို့တာဝန်ရှိတယ်ဆိုတာအခုနားလည်လာပါတယ်ကိုကကိုလုံးမှာပဲရတာပါ
要瞄准而且你没有什么经验
စစ်မှတ်ဖို့ချင်းရရတာခက်ခဲပါတယ်အတွေ့အကြုံလည်းတိတ်မရှိတော့ကောင်းကောင်းမချင်းရွေးနိုင်သေးပါဘူးလက်ဖြောင့်တမားကောင်းဖြစ်ဖို့ဆိုတော့ပြစ်မှတ်ကိုတေချာချင်းရွေးနိုင်ပြီးရန်သူဒါမှမဟုတ်ပြစ်မှတ်ကိုတေချာထိအောင်ပြစ်နိုင်မှာဖြစ်မှာတော်တော်ခက်တယ်စစ်သားတယောက်ဖြစ်ဖို့ဆိုတော့မလွယ်ဘူးလို့ထင်ပါတယ
်တနက်ပြစ်လေ့ကျင့်တာအပြင်ကျောင်းသူကျောင်းသားတွေကဆက်ကိုတုံးပြီးတော့လေးရအစမ်းမောင်းကျင့်နိုင်ပါတယ်ဆင်မြေပြင်မှာမတုံးတော့တဲ့ထိုင်ဝမ်စစ်တပ်3 UH1 ဟွေအမျိုးအစားဘဲလ်ရဟတ်ရင်ရဲ့စက်ခန်းကိုတုံးပြီးတော့အစမ်းမောင်းရတာပါ
使用这套设备之前，我不太。
欧耶都呢，另一边个三毛没几个农啊，所以苗大搞过一张龙王没几个吧？啊，古罗鸡蛋、鱼蛋呢，里蛋配个另一张地瓜吧？都罗里不如老老的系列，苏拉古来里来吧嘞？搞过一点那张，打入阿龙来包围奶妈呗？打个生活店铺，等你多嘛吧？另一边毛啊，不如来苏拉古地瓜咯，打入老太点那里，他比较没路呗，绵绵里来奶妈嘞。
ကျောင်းသူကျောင်းသားတွေအနေနဲ့တိုင်းပြည်ကာကွယ်ရေးအကြောင်းသိထားဖို့လိုတယ်ဆိုပြီးကောင်စွန်မျိုးအစိုးရပညာရေးဌာနကလည်းပြောပါလေ
။အနာဂတ်မှာဘယ်လိုအခြေအနေမျိုးပဲကြုံရပါစေကျွန်တော်တို့ရဲ့ကျောင်းသူကျောင်းသားတွေကတိုင်းပြည်နဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့သိထားပြီးဖြစ်နေမှာပါ။ဒါကအရေးအကြီးဆုံးပါ။ကျွန်တော်တို့ကပညာရေးဖွဲ့စည်းဖြစ်တာကြောင့်ကျောင်းသူကျောင်းသားတွေအနေနဲ့တိုင်းပြည်ကိုကာကွယ်ရမယ်ဆိုတဲ့အသိစိတ်ကိုပညာပေးတာပါ။
လက်ရှိမှာယူကရိန်းနိုင်ငံကရုရှားရဲ့ကျူးကျော်စစ်တပ်ကိုခံနေရတာဖြစ်ပါသည
်最主要就是要让学生去了解到说
အမျိုးသားကာကွယ်ရေးအတွက်ပြည်သူတိုင်းမှာတာဝန်ရှိကြောင်းကျောင်းသူကျောင်းသားတွေနားလည်အောင်အရင်ဆုံးအသိပညာပေးကျင်တာပါတခြားနိုင်ငံမှာစစ်ဖြစ်နေတာကိုသတင်းတွေထဲမှာတွေ့မိမှာပါဖြစ်လာနိုင်တဲ့အန္တရာယ်ကိုသိထားဖို့လိုပါတယ်ဒီလိုအခြေအနေမျိုးထိုင်ဝင်မှာဖြစ်လာရင်ဘယ်လိုလုပ်မလဲဘယ်လိုတုံ့ပြန်ကြမလဲ
ကျောင်းဝင်းအတွင်းမှာတနက်ပြစ်ကွင်းထားတာကအစပဲရှိသေးတာဖြစ်ပြီးပို့ပြီးတော့နားလည်ဖို့ဆိုရင်ဒီထက်မကလှုပ်ဆောင်ရမှာတွေရှိနေသေးတဲ့အကြောင်းစီရင်ဆိုင်ရာသုံးသပ်သူတယောက်ကပြောပါလေ
။只能他基本上会对枪械有一个概念，同时他知道。
လက်နဲ့အကြောင်းကျောင်းသူကျောင်းသားတွေတည်သွားမှာပါ။အခြေခံတနက်ပြစ်နီးကိုလည်းတည်သွားမှာပါ။တကယ်လက်နဲ့နဲ့လက်တွေပြစ်ခတ်မှုအပိုင်းကိုတော့ဆက်ပြီးလေ့လာရအောင်မှာပါ။ဒါအစပဲရှိပါသေးတယ်။တကယ်စိတ်ဝင်စားတဲ့ကျောင်းသူကျောင်းသားတွေအတွက်လက်တွေပြစ်ခတ်မှုကိုဆက်လက်လေ့လာနိုင်မဲ့ အခွင့်အကောင်းတစ်ခုပ
ါဒီတော့တွင်မှာထိုင်ဝမ်ကျွန်းတဝိုင်တရုတ်ကလေကြောင်းကရောရေကြောင်းကပါစီးရီးလေးချင်မှုတွေဝင်းရံပြီးတော့လှုပ်ဆောင်ရဖြစ်ပါတယ်ကိုယ်ပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကျွန်းကဒီမိုကရေစီထောက်ခံသူနိုင်ငံရေးသမားတွေနဲ့သူတို့ရဲ့ပြည်ပကထောက်ခံသူတွေကိုပြည်ပထန်ထန်သတိပေးနိုင်ဖို့ရည်ရွယ်တဲ့အကြောင်းတရုတ်ဘက်ကပြောပါတယ်အကယ်၍ထိုင်ဝမ်ကတရုတ်ဝင်လွတ်လပ်ရေးကြီးကြားရင်ဒါမှမဟုတ်လေတရုတ်ပြည်မကြီးနဲ့ပေါင်းစည်းရေးညှိနှိုင်းဆွေးနွေးမှုတွေကိုနှောင့်နှင်းစေမယ်ဆိုရင်တိုက်ခိုက်မယ်ဆိုပြီးတော့တရုတ်ဘက်ကချိန်ဆထားရလေဖြစ်ပါတယ်ရှင်
မိုက်တန်းစင်ပြောပြသွားတာပါဆက်လက်ပြီးတော့အာဖရိကဘက်ကအခြေအနေတချို့ကိုစစ်ပါအောင်မယ်ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကြိုးပမ်းချက်တွေမှာတစ်ကမ္ဘာလုံးအတိုင်းအတာနဲ့အမျိုးသမီးတွေပုံမပါဝင်လာဖို့ကုလသမဂ္ဂကနှိုးဆော်ထားချိန်မှာအနောက်အာဖရိကမှာအစွန်းရောက်ဝါဒကိုတားဆီးတိုက်ဖြတ်နိုင်ဖို့အတွက်စစ်ဆင်ရေးတွေမှာအမျိုးသမီးတွေပုံမပါဝင်နိုင်ဖို့ကြိုးပမ်းနေပါတယ်အမျိုးသမီးတွေရှေ့တန်းကနေပါဝင်နိုင်ဖို့အရေးအတွက်အမေရိကန်ကလည်းဥဆောင်ပြီးကူညီလက်ချင်ပေးနေပါတယ် VOA သတင်းတောက် Henry Wilkin ရဲ့သတင်းပေးပို့ချက်ကိုတော့ကိုငင်းချိုင်အေကဆက်ပြီးပြောပြမှာပါ
ကနာဒါနဲ့ကိုင်တပ်ဖွဲ့ကမျိုးသမီးစစ်သည်တွေဟာမလာတော့ကအမေရိကန်တနက်မှလေ့ကျင့်ခဲ့တဲ့ငင်းငယ်ရေးနဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးဆိုင်ရာသင်ခန်းစာတွေကိုမေလအစောပိုင်းမှာပြန်လည်သုံးသပ်လေ့လာတာတွေလုပ်နေကြပါတယ်အကြံဖက်ဝါဒကိုနှိမ်နင်းရမှာမျိုးသမီးတွေရှေ့တန်းကနေပါဝင်ဖို့ဘာကြောင့်ရေးကြီးကြောင်းနားလည်ဖို့နဲ့ကြိုတင်ပြင်ဆင်နိုင်ဖို့သင်တန်းကသင်ကြားလေ့ကျင့်ပေးလိုက်တယ်လို့သင်တန်းတက်ခဲ့သူတူဖြစ်တဲ့ဒူပုံမူကြီးဂျက်ကလင်းကယ်လီကပြောပါတယ်
I think that having women as peace builders on the team will help to help the situation.
မြို့သမီးတွေပါဝင်တာကအကြမ်းဖက်မှုတန်ခံခဲ့ရတဲ့တားကောင်တွေအထူးသဖြင့်လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရသူတွေအတွက်ပိုပြီးစိတ်သက်သာရစေမယ်လို့ကျွန်မထင်တယ်လေ။ဒါကြောင့်လေဆိုတော့ဒီလိုရဲ့အများစုမှာအမျိုးသားတွေကကျူးလွန်တာဖြစ်လို့ဒီလိုကိစ္စတွေကိုသူတို့ပြန်ပြောရမှာအမျိုးသမီးအချင်းချင်းစကားပြောတာကပိုပြီးတက်တောင့်တက်တာဖြစ်တယ်
။ American ငြိမ်းချမ်းရေး Institute USIP ကပြဋ္ဌာန်းထားတဲ့မျိုးသမီးငင်းကြဲရင်းနဲ့လုံခြုံရေးဆိုင်ရာမူပေါင်းအရရေရှည်တိတက်နဲ့နိုင်ငံတကာငင်းကြဲရင်းနဲ့လုံခြုံရေးကိုရရှိနိုင်မှုကြိုးပမ်းချက်မှာမျိုးသမီးတွေဟာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်ရမှာကိုအသိမှတ်ပြုထားပါတယ်ဒီထက်မှာအကျန်းဖက်သမားတွေထိန်းချုပ်ထားတဲ့ကြီးရွာတွေထိသွားရတဲ့နေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးတွေမှာအမျိုးသားတပ်ဖွဲ့ဝင်တွေတန်းတူအမျိုးသမီးစစ်သည်တွေလည်းပါဝင်လာမျိုးကအစိုးရရဲ့အမြင့်ဆုံးအစ်စ်တွေမှာငင်းကြဲရင်းနှိမ့်နိုင်ဖြစ်ရှင်ရေးဆွေးနွေးပွဲတွေအထိမျိုးသမီးတွေပါဝင်တာမျိုးကိုဆိုလိုပါတယ် Flint Block လို့ခေါ်တဲ့သင်တန်းတွေက2005ခုနှစ်ကစပြီး20နောက်အာဖရိကဒေသမှာ American ကဥဆောင်ပြီးမိဖက်နိုင်ငံတွေကိုလူမျိုးရေးဆိုင်ရာလေ့ကျင့်သင်ကြားပေးတာပါဒီနှစ်မှာတော့မြောက်ပိုင်းနယ်စပ်ဒေသတွေမှာကျန်းဖက်ကျူးလွန်မှုတွေနဲ့ရင်ဆိုင်နေရတဲ့ Ghana နဲ့ Ivory Coast နိုင်ငံတွေမှာဒီသင်တန်းတွေပေးခဲ့ပါတယ်ဒီနှစ်သင်တန်းရဲ့ထူးခြားချက်ကတော့လေ့ကျင့်ခန်းတွေမှာပထမဆုံးအကြိမ်အနေနဲ့မျိုးသမီးတွေကငင်းငယ်ရင်းနဲ့လူမျိုးရေးဆိုင်ရာအခန်းကဏ္ဍတွေမှာအဓိကကျတဲ့နေရာကနေပါလာပါတယ်။ Flint Lock တင်နမစခင်ကဆိုရင်အနောက်အာဖရိကစစ်တပ်တွေရဲ့လုပ်ငန်းခွင်တွေမှာငင်းငယ်ရေးဆောင်တပ်ဖွဲ့ဝင်မျိုးသမီးတွေအတွက်နေရာမရှိသလောက်ပဲလို့တင်နစီစဉ်ပေးရတဲ့အာဖရိကဆိုင်ရာ American အထူးစစ်ဆင်ရေးကိုကဲမှုတပ်ဖွဲ့ရဲ့ဒုတိယစေဦးစီးချုပ်
It is to work with our partners to build their civil military.
ဒါပေမဲ့ဆိုင်ရာစွမ်းရည်ကိုတိဆောက်ဖို့မိဖက်တွေနဲ့လက်တွဲလှုပ်ဆောင်နေပါတယ်။ဒါပေမဲ့အမျိုးသမီးဦးစားပေးရှုထောင့်ကနေလည်းလှုပ်ဆောင်နေတယ်။အရင်အီရန်နဲ့အာဖဂန်နစ္စတန်မှာလည်းအမေရိကန်တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးအမျိုးသမီးတွေနဲ့ထိတွေ့ဆက်ဆံမှုအဖွဲ့၊ညီညွတ်မှုဆိုင်ရာပံ့ပိုးကူညီအဖွဲ့ဆိုတဲ့အမျိုးသမီးအဖွဲ့လိုက်လှုပ်ရှားမှုတွေလုပ်ခဲ့ပူးပါတယ်။အခုလည်းအလားတူပုံစံတူတွေကိုမိဖက်တွေနဲ့အကောင့်တွေဖော်နေပါတယ်။
ဥပမာဆိုရင်အနောက်အာဖရိကဒေသမှာအမျိုးသားနဲ့အမျိုးသမီးကြားလူမှုဆက်ဆံရေးမှာယဉ်ကျေးမှုဆိုင်ရာကန့်သတ်ချက်တွေရှိပါတယ်။ဒါကြောင့်အကြမ်းဖက်ဝါဒဒဏ်ခံစားခဲ့ရတဲ့လူမှုအတိုင်းအဝန်းတွေကအမျိုးသမီးတွေရဲ့ကိုယ်စိတ်နှလုံးကိုဆွဲဆောင်သိမ့်သွင်းပြီးယုံကြည်ကိုးစားခံရဖို့ကအမျိုးသမီးစစ်သည်တွေအတွက်ပိုပိုလွယ်ကူနိုင်မှာပါ။ကုလသမဂ္ဂကလည်းညီညာရေးတည်ဆောက်ရေးနဲ့ပဋိပက္ခတားဆီးရေးမှာအမျိုးသမီးတွေပိုပိုပါဝင်လာစေဖို့တွန်းအားပေးဆောင်ရွက်လျက်ရှိပါတယ်။ဒူပိုမူဂျီဂယ်လီကတော့ဂါနာနိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကြိုးပမ်းမှုမှာရှေ့တန်းကနေပါဝင်ရလို့စိတ်လှုပ်ရှားမိကြောင်းပြောပါတယ
် If your woman accepts challenge
ဖြစ်တာနဲ့စိန်ခေါ်မှုတွေလက်ခံရမှာပါကျမတို့ဒီရလူမျိုးကကျန်းသစ္စာပြင်ဆင်ထားတယ်လို့ပဲကုံချောင်းရေချောင်းနဲ့ဝေးရင်ဘလို့ဖြစ်ဖြစ်အမိန်ပေးတဲ့နေရာကိုသွားရမှာပါပဲဒါကကိုယ့်အသက်အတွက်အန္တရာယ်ဖြစ်မယ်ဆိုရင်တော့မှသွားကူသွားရမှာပဲ
အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာအမျိုးသမီးတွေပိုးပြီးတက်တက်ကြွကြွပါဝင်နိုင်ဖို့ကဘာတဝန်းလှုံ့ဆော်တွားပေးနေလို့ဒူပိုမူဂျီကယ်လီရဲ့ခြေရာတိုင်းနောက်ထပ်အမျိုးသမီးတွေအများပြားလှမ်းလျှောက်ကြဖို့လဲမျှော်လင့်ရပါတယ
်ဒါကတော့အာဖရိကကအမျိုးသမီးစစ်သည်တွေအကြောင်းကိုငြင်းချမ်းရေးပြောပြသွားတာဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ဖက်တန်လင်းစီစဉ်တွေကိုဆက်လက်ထုတ်တင်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘဲရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ရေဒီယိုတန်လွင့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ25 kHz 1.1113ညလိုင်းနိုမီတာ40 kHz 9.13ညလိုင်းနိုမီတာ51.585တို့ကနေထုတ်လင်းနေတာဖြစ်ပါတယ်အခုတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်ဂျမားရေးအစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လင်းမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်လက်နဲ့ငယ်ကအဆုံးဖြတ်ပေးမဲ့စစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးထားပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေလက်ထဲခြေမုံရိပ် rifle စက်တနတ်ကာပိုင်လောင်ချာစတဲ့ခမီလက်နဲ့ငယ်တွေရောက်ရှိလာတာဟာຫນွေဦးဒေါ်လာရေးအောင်ပွဲခံမဲ့အရေးလက္ခဏာဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
စစ်ကောင်စီဟာသူတို့ချုပ်ကန်လို့မရတော့တဲ့ဒေသတွေကိုလေတပ်အင်အားသုံးပြီးအကြီးအကျယ်တိုက်ခိုက်နေပါတယ်။ရဲရဲဆက်ဆက်ဘုံကျဲပြီးပြစ်ခတ်တိုက်ခိုက်ခံရတဲ့ပြည်သူပြည်သားတွေဟာအညံ့ခံလိုက်မယ်လို့စစ်ကောင်စီကမျှော်လင့်နေပုံရပါတယ်။ဒါပေမဲ့လေချောင်းကအပေါ်စီးရတာဟာစစ်ပွဲကိုအဆုံးဖြတ်ပေးမှာမဟုတ်ပဲ PDF တွေလက်ထဲရောက်လာတဲ့ခြေမုံရိပ် rifle ကာဘိုင်စက်တနတ်လောင်ချာစတဲ့ကစ်တုံးလက်နဲ့တွေကသာအဆုံးဖြတ်ပေးမှာဖြစ်တယ်လို့စစ်မှုရေးရာသုတေသီအန်တိုနီဒေးဗစ်ကမေလ19ရက်နေ့ထုတ် Asia Times မှာသုံးသပ်ပါတယ်ဒီနေ့အစောပိုင်းမှာမောင်းပြန် rifle စစ်တနတ်နဲ့အခြားလက်နဲ့ငယ်တွေပြန်ပွားလာပုံဟာထူးခြားတဲ့အတွက်စစ်ပွဲအခြေအနေကိုပြောင်းလဲစေပါတယ်ယူကရိန်းကိုပေးတဲ့စစ်ရေးအကူအညီရဲ့တိရခိုင်နှုန်းလောက်ကသာရမယ်ဆိုရင်စစ်ကောင်စီကိုမြန်မြန်ဖယ်ထုတ်နိုင်လိမ့်မယ်လို့ NUG ကာကွယ်ရေးဝန်ကြီးဦးရင်မွန်ဗိုလ်ချုပ်ဂုံမွန်နဲ့မင်းကိုနိုင်တို့ကဇွန်လ23ရက်နေ့ထုတ် USIP မှာစာရန်ရေးထားပါတယ်။နိုင်ငံခြားအခွင့်အရေးမရပေမဲ့ຫນွေဦးဒေါ်လာရေးသမားကတော့ဒူမီတနတ်နေရာမှာခစ်သုံးလက်နဲ့တွေရောက်လာတာကြောင့်စိတ်ဓာတ်မြင်မာတက်ကြွနေကြပါတယ်။
တရုတ်လို့ AK-47 ချင်းမုံရိပ် rifle ဒါမှမဟုတ်ဒန်းငွေ3မောင်းမြန်တနတ်ကာပိုင်နဲ့လောင်ချာတွေဟာ PDF တွေရဲ့တိုက်ခိုက်မှုစွမ်းရည်ကိုထက်မြက်စေပါတယ်အမေရိကန်လို့ M60 မောင်းမြန်နဲ့ M4 ကာပိုင်တွေအပြင်ဂျာမန်လို့ HK-33 ချင်းမုံရိပ် rifle တွေကလည်း PDF လက်ထဲရောက်နေပါပြီကြည်အတောင့်ရေပြစ်ခတ်နိုင်တဲ့နှုံထိရောက်မှုအကွာဝေးတိကျမှုစတာတွေအများကြီးတိုးတက်ကောင်းမွန်လာပါတယ်40မမလောင်ချာနဲ့ RPG တွေလည်းရှိနေပါပြီ PDF ကိုအရင်ဆုံးကူညီသူဟာတိုင်းရင်းသားလက်နက်ကိုင်တွေပါကရင်ကရင်နီနဲ့ချင်းတိုင်းရင်းသားလက်နက်ကိုင်တွေဟာຫນွေဦးဒေါ်လာရေးကိုအရင်ဆုံးထောက်ခံအားပေးသူတွေပါကချင် KNA ကလည်း NUG ရဲ့မဟာမိတ်ဖြစ်ပါတယ်ကြားနေတယ်ဆိုတော့ဝါကတော့လက်နက်ရောင်းစားဖို့ဝန်မလေးတာမို့ဝါလက်နက်တွေလည်းຫນွေဦးဒေါ်လာရေးတပ်ဖွဲ့တွေလက်ထဲတနည်းမဟုတ်တနည်းနဲ့ရောက်နေပါတယ်
ဝါနဲ့ကချင်တွေထုတ်လုပ်တဲ့ခြေမုံရိပ် rifle ကိုပုံစံ81လို့လူတီများပါတယ်။တရုတ်လုံ AK-47 ဖြစ်ပါတယ်။ပြင်းစင်ဆေးကြောစရာမလိုပဲခြေတောင်ပေါင်း15,000အထိပြင့်နိုင်တာမို့စိတ်ချရတဲ့ခြေမုံရိပ် rifle လို့ပြောနိုင်ပါတယ်။တိုင်းဘလောင်လွတ်မြောက်ရေးတပ်ဟာဝါနဲ့နှိစက်တဲ့အကျိုးကျေးဇူးတွေကိုခံစားနေရပါတယ်။ပုံမှန်စစ်တပ်3လက်နက်ခဲယမ်းကိုထိုင်းနိုင်ငံဘက်ကတင်သွင်းနေတာကြာပါပြီ။ဗီယက်နမ်စစ်ပွဲကအကျဉ်းအကြံတွေအပြင်ထိုင်းစစ်တပ်ကခိုးထုတ်တဲ့ခေမီမောင်းပြန်တနတ်အမျိုးမျိုးကိုလည်းလက်နက်မောင်းကုန်ဈေးကွက်မှာဝယ်ယူနိုင်ပါတယ်။ဒီအချက်ကိုထိုင်းမြန်မာနယ်စပ်မှာဖမ်းဆီးရမိတဲ့လက်နက်တွေကတပ်တွေပြနေပါတယ်
။ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုယ်တိုင်ထုတ်လုပ်တဲ့လက်နက်ခဲယမ်းတွေလည်းရှိပါတယ်။အာဏာသိမ်းတပ်ကိုစွန့်ခွာလာသူတွေဦးစီးပြီးလက်နက်ပစ္စည်းထုတ်လုပ်နိုင်အောင် NUG ကစီစဉ်ထားပါတယ်။ 2021ခုနှစ်နောက်ပိုင်းကစပြီးမောင်းသူမဲ့လေယာဉ် drone စစ်ဆင်ရေးကို PDF တွေကတီထွင်နိုင်တာဟာရွေဦးတော်လန်ရေးရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ် drone စစ်ဆင်ရေးကနေတဆင့်မော်တာနဲ့ဒုံးကျည်တွေပါထုတ်လုပ်လာနိုင်တာကိုတွေ့ရပါတယ်ဒါပေမဲ့2022နှောင်းပိုင်းမှာကပ္ပစာထုတ် MA1 ချီမိုရီရိုင်ဖယ်နဲ့ MA3 ကာဘိုင်တနတ်တွေကိုအာနာသိန်းတက်စီကသိမ်းဆည်းရမိတာကြောင့်ရန်သူလက်နဲ့ကိုလက်နဲ့ဖြစ်သွားတဲ့တာရကတွေလည်းရှိပါတယ်စကန်သိန်းတိုက်ပွဲတွေများလာလေလေမော်တာစက်တနတ်နဲ့ RPG တွေရရှိလာလေလေဖြစ်ပါတယ်ဒါပေမဲ့စစ်စခန်းကြီးတွေကိုသိမ်းပိုက်နိုင်လောက်တဲ့အထိလက်နက်အင်အားတော့မရှိသေးဘူးလို့ဆိုပါတယ်ဒီအတော်အတွင်းရဲစခန်းတွေကိုလည်းတိုက်ခိုက်သိမ်းပိုက်ပြီးလက်နက်ပစ္စည်းတွေသိမ်းယူရနိုင်ခဲ့ပါတယ
်တရုတ်လုံမြေပြင်ဝဟင်ပြစ်ပကုံးတပ်မန်ပက်ဒုံးကိုဝါနဲ့မြောက်ပိုင်းတပ်ဖွဲ့အချို့ကကင်ဆောင်ကြောင်းသိရပါတယ်ပခုံးတန်း FN6 ဟာတရုတ်လိုဖေနုမြပြန်လို့အတိတ်ပဲရပါတယ်2013လောက်ကစပြီးစီးရီးယားပျောက်ကြားရဲ့လက်ကင်ဒုံးလဲနဲ့ပြစ်လာပြီးရဟယင်ကိုပြစ်ချရမှာနာမည်ရပါတယ်တိုင်းပလောင်တပ်ကချင်တပ်ကိုကန့်တပ်ရခိုင်တပ်နဲ့ဝတ်တပ်တွေမှာ FN6 မြပြန်ဒုံးရှိနိုင်တယ်လို့မှတ်စကြပေမဲ့ပြစ်ခတ်တဲ့သတင်းတော့မကြားရသေးပါဘူးနောက်တစ်ခုကတော့ short တိုက်ဒုံးလို့လူတီများတဲ့တရုတ်လိုတရားခုနဲ့မမတာတို့ပြစ်ဒုံးကြီးဖြစ်ပါတယ် MNDA ခေါ်ကိုကန်တပ်ဖွဲ့ကအရင်ဆုံးသုံးပြီးနောက်ပိုင်းမှာကချင်ရခိုင်တိုင်းပလောင်တပ်တွေသုံးကြပါတယ်နှစ်ဘင်းတပ်ပြစ်စင်မှာအတွဲလိုက်ပြစ်နိုင်တယ်လို့ဒလုံးချင်းပခုံးထန်းတဲယူကမြေပြင်မှာချပြီးတော့လည်းပြစ်နိုင်ပါတယ်ဒီနည်းရဲ့အားနည်းချက်ကပြစ်မှတ်ကိုဓာတ်ရိုက်ထိမှန်ဖို့ခက်ခဲတာပါပဲဒါပေမဲ့ပောက်ကွဲမှုဧရိယာပေ40ပတ်လည်းရှိပြီး9မိုင်အထိပြစ်နိုင်တာကြောင့်လူကြိုက်များတာဖြစ်ပုံရပါတယ်အခုတော့ PDF တွေကပြစ်စင်အမျိုးမျိုးတီထွင်ပြီးပြစ်ကတ်နေတာတွေ့ရပါတယ်ခင်ဗျာ
ဥအောင်ခင်မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းဘတ်စင်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့ဝိုင်းအရက်တောက်ခြင်းအပေါ်မှားယွင်းတဲ့အယူအဆတွေအကြောင်းဆွေးနွေးထားပါတယ်ဝိုင်းအရက်တိုက်တာဟာနှလုံးရောဂါကိုကာဝယ်ပေးနိုင်တယ်ဆိုတာတကယ်မဟုတ်ပဲအရက်ပမာဏများသွားရင်အချားရောဂါတွေဖြစ်စေနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးထားပါတယ်ဝိုင်းအရက်နဲ့တခြားအရက်တောက်တာဘလို့ကွာခြားမှုရှိပါသလဲဘလို့ယောဂအကျိုးဆက်တွေဖြစ်နိုင်ပါသလဲဒီအကြောင်းကိုတော့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစန်တာကလျာအထွေထွေဆေးရုံကြီးကသက်ကြီးယောဂအထူးကုသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုဆက်သွယ်ပြီးတော့ကိုဝင်းမင်းကပြောပြထားပါတယ
်ဟုတ်ကဲ့သမားတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့အရက်နဲ့အသက်ရွယ်ရလာမှုချိန်တာမခိုက်တော့တာကိုပြောရမှာပြီးခဲ့တဲ့ပတ်တွေတုန်းကတော့ဆရာကြီးအုံနောက်မှညံထိခိုက်တာနောက်အရက်နဲ့ပတ်သက်ပြီးယူဆမှားတာတချို့နဲ့သွေးတို့ဆီးတို့ကင်ဆာဖြစ်နိုင်ပုံတွေကိုအဓိကပြောပြီးမှာဒီတစ်ခေါက်တော့ဆရာကြီးနောက်ထပ်အယူဆမှားတာနဲ့နောက်ထိခိုက်ပုံတွေကိုဆက်ပြောမှာမို့အရင်တစ်ခေါက်ဆရာစပြောခဲ့တဲ့ဒီကာဒီယိုမိုပသီလို့ခေါ်တဲ့နှလုံးကြက်သားထိခိုက်တာကနေစပြီးတော့ရှင်းပြပေးပါလားဆရာကြ
ီးဒီကာဒီယိုမိုင်ပသီဖြစ်ကုန်ဖြစ်စေရုံနဲ့မကသေးဘူးနောက်တစ်ခုကဒီကျွန်တော်တို့ခေါ်တာ binge drinking ပေါ့အရက်ကိုအများကြီးအလွန်ကျွံတောက်တဲ့အစားပေါ့နော်ထားမှာတော့လူတစ်ယောက်ကတငယ်ချင်းနဲ့စုပြီးတော့တစ်ပတ်ကို2ရက်အရက်ကိုတောက်နိုင်မူအောင်ဒီမူလေးလေးတောက်မယ်ဆိုပြီးတော့ကျွန်တော်ခေါ်တာ binge drinking ပေါ့တောက်နိုင်တဲ့လောက်တောက်ပြီးတော့အဲ့မျိုးတောက်တဲ့လူတွေတော်တော်များများမှာနောက်တစ်ခုကဖြစ်စေတတ်တာဒီနှလုံးရဲ့နှလုံးခုန်တဲ့နှုံးပေါ့နော်ကျွန်တော်တို့ဒီခေါ်တာအရီသမီးယားခေါ်တာပေါ့ဒီနှလုံးခုန်မှန်မှန်တဲ့ယောဂါတွေဖြစ်စေတတ်တာပေါ့ဆိုတော့နှလုံးခုန်မှန်မှန်တဲ့ယောဂါဘာဆိုလဲဆိုတော့သူကနေပြီးတော့နှလုံးခုန်မှန်မှန်တဲ့ယောဂါကျွန်တော်တို့ atrial fibrillation လို့ခေါ်တာပေါ့ဒီမှာတော့အဲ့ atrial fibrillation ဖြစ်တဲ့လူတွေကြတော့မဖြစ်လဲဆိုတော့ဒီလေဖြတ်တဲ့ဖြစ်စေတတ်တယ်ဘာလို့လဲဆိုတော့နှလုံးကခုန်မှန်မှန်တဲ့ခါကျတော့နှလုံးထဲမှာသွေး blood clot ဆိုပေါ့နော်သွေးကလေးတွေဖြစ်လာတယ်ဖြစ်လာတဲ့အဲ့ဒီသွေးကလေးတွေ ਆ နေပြီးတော့နှလုံးခုန်ရင်းခုန်နေတစ်ချက်မှာသူကခန္ဓာကိုယ်လွင့်သွားတဲ့ခါကျတော့အုံနောက်မှာသွားပြီးတော့လေဖြတ်တာသွားဖြစ်တာပေါ့နော်အဲ့တော့ဒီအရက်တောက်တာနဲ့အရက်တောက်တဲ့လူတွေမှာ even though ကျွန်တော်တို့ဒီ binge drinking မလုပ်ဘူးဆိုတော့မှပုံမှန်ရက်ကိုနေခဏခဏတောက်တယ်ထားပါတော့အမှုစငယ်ရဲ့နဲ့စမတောက်တယ်မတင်နေလို့အိမ်မှာ၃ခွက်အမြဲတောက်တယ်ညစာစားရင်းနဲ့အဲ့ဒီလူတွေလည်းရေရှင်မှာကြတော့ဒီကျွန်တော်ခေါ်တဲ့ atrial fibrillation ဒီနှလုံးခုန်မမှန်တဲ့ယောဂါတွေဖြစ်လာတဲ့အခါကျတော့သူတို့တက်ကလေဖြတ်ဖို့အခွင့်အရေးပုံများပါတယ်အဲ့ဒါဒီနှလုံးမှာထိခိုက်တဲ့ဟာပေါ့နောက်ဒီအရက်တောက်တဲ့ကြောင့်မလို့ blood သွေးတိုးတဲ့အခါကျတော့အဲ့သွေးတိုးယောဂါနဲ့ပဲဒီနှလုံးသွေးကြောပြတ်ပြီးတော့လေဖြတ်တာလည်းဖြစ်နိုင်ပါသေးတယ်။ဘာလို့ဆိုတော့ဒီလေဖြတ်တယ်ဆိုတာနှမျိုးပေါ့နော်။ဒီအဲသွေးကလေးတွေသွားပိတ်လို့လေဖြတ်တာလားဒီသွေးကြောတွေပေါက်ပြီးတော့လေဖြတ်တာလားပေါ့။ဆိုတော့အရက်ကြောင်ရှင်းရှင်းပြောရင်တော့လေဖြတ်တာနှမျိုးစလုံးနဲ့ဖြစ်နိုင်တာပေါ့
။ဟုတ်ကဲ့ဆရာကြီး။ဒီနေ့မှာရက်နဲ့ပတ်သက်ပြီးတော့တချို့ယူဆထားတာပေါ့နော်။တချို့လည်းတွေ့ရှိချက်လို့ပြောကြပါရစေ။ရက်ထက်မှာဝိုင်းတောက်လို့ရှိရင်ဒါနှလုံးအားကောင်းစေနိုင်တယ်ပေါ့ဆရာနော်။အဲ့ဒီပုံမှာဆရာဘယ်လို
ဟုတ်ကဲ့
တုံ့ပြန်ခြင်းလဲ
။အရန်ကောင်းတဲ့မိကွန်းမှာဆိုတော့အရက်ကတော့နောက်ဆုံးကျွန်တော်ဒီ medical research တွေမှာကြည့်တာဒီ alcohol content နဲ့ပဲကြည့်ကြတာပါကျွန်တော်ဝိုင်းရပိုကောင်းတယ်လို့ဒီ whiskey ကပိုဆိုးတယ်လို့တော့မဟုတ်ပါဘူးအဓိကကတော့ alcohol content ပေါ့နော် concentration ပေါ့
ပါတဲ့ပမာဏသိရပါနော
်ဟုတ်တယ်ဆိုတော့ oxygen ပမာဏဘီယာတောက်တဲ့လူနဲ့ဘီယာတပလင်းတောက်တဲ့လူနဲ့ whiskey တစ်ပတ်လောက်တောက်တဲ့လူကတော့တတိယအတိုင်းပဲလေ whiskey တစ်ပတ်ကတော့ပို့ပြီးတော့ပြင်းတာပေါ့ပို့ပြီးတော့ထိတာပေါ့ဒါပေမဲ့ကျွန်တော်တို့အဓိကကတော့ဒီဝိုင်းရပိုကောင်းတယ်ဆိုတာမဟုတ်ပါဘူး။ပိုဆိုးတယ်ဝိုင်းရကျွန်တော်တို့နော်ဒီအထမင်းတို့ channel အသားကင်တို့နဲ့စားရတာပို့ပြီးတော့တောက်လို့ကောင်းတယ်စားလို့တောက်လို့ကောင်းတယ်ကြောင့်မလို့ပို့ပြီးတော့တောက်မိတဲ့အခါကျတော့နောက်ဆုံးကြတော့လေတကယ် alcohol in content in India တော့သွားတူတာပေါ့နော်။ဆိုတော့ဝိုင်းကြမလို့မှတ်ဉဏ်ကောင်းတယ်ဆိုတာကျွန်တော်တို့ဒီ research မှာလုံးဝ evidence မရှိပါဘူး။ဆိုတော့ကျွန်တော် patient တွေကျွန်တော်မြင်ပြောပါတယ်။အဲနှလုံးကောင်းအောင်လို့ဝိုင်းတောက်မဲ့အစား exercise လုပ်ပါလားအစားတောက်ဖို့ဆင်ခြင်ပါလားဟုတ်ကဲ့အဲ့ဒါတွေကနှလုံးအတွက်အများကြီးအကျိုးရှိပါတယ်ဆိုတော့တောက်ချင်တဲ့လူတွေကတော့ဒီအတိုင်းပဲဒီအရက်တောက်လို့နှလုံးမှတ်ဉဏ်ကောင်းတဲ့အရက်တောက်လို့ဒီဝိုင်တောက်လို့နှလုံးကောင်းတယ်ဆိုတာလုံးဝမဟုတ်ပါဘူးဆိုတော့ကျွန်တော်ကလေးကတခါလေးချင်းချင်းလင်းပြောခြင်းပါတယ်အဲ့တော့ဝိုင်ကဘီယာထက်ကောင်းတယ်ဝိုင်ကဘူးစီးတဲ့ကံကလုံးဝမဟုတ်ပါဘူးအကျက်မှန်တယ်များဆိုးတာကြီးပါလား
ဟုတ်ကဲ့ဆရာကြီးအဲ့တော့ယူဆမှားသွားတဲ့ဘောပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီကြောက်ကပ်အပိုင်းပေါ့ဆရာကြီးကြောက်ကပ်ဖေးလေးရောကြောက်ကပ်အားလေးသွားတာပေါ့နော
်ဟုတ်ကဲ
့ဟာအလုပ်ကောင်းမလုပ်တော့တာပေါ့အဲ့ဒါကရောဘလို့ဘယ်ပုံဖြစ်သွားတာလဲဆရာကြီ
းဒီကြောက်ကပ်ရဲ့အဓိက function ပေါ့နော်ကျွန်တော်အဓိကကြောက်ကပ်ဘာလို့လဲဆိုတော့ဒီသွေးထဲမှာရှိတဲ့မကောင်းတော့တဲ့ဒီအညစ်အကြေးတွေကိုတဲ့ waste ပေါ့နော်အဲ့မလိုအပ်တဲ့ဟာတွေကိုကြောက်ကပ်ကစစ်ပြီးတော့မှကျွန်တော်စီးရနေကြောက်ကပ်နေပုတ်ပြစ်တယ်ပေါ့ဆိုတော့ဒီရက်တောက်ခြင်းအဖြစ်ဒီကြောက်ကပ်ရဲ့ပုံမှန်အလုပ်ကိုသွားထိခိုက်စေတာပေါ့ဒါကြောင့်မလို့ဒီအညစ်အကြေးတွေကိုစွန့်ပစ်ဖို့ဟာမှာအရင်ကလောက်မစွန့်ပစ်နိုင်ဘူးပေါ့အဲ့တော့ခန္ဓာကိုယ်မှာအညစ်အကြေးတွေကကြံကုန်ကုန်ကင်းသလောက်မကုန်ပါဘူးပေါ့နောက်တစ်ခုကဒီအရက်ကြောင့်မလို့လည်းဒီဟိုက်ဒရေးရှင်းဖြစ်စေတယ်ပေါ့နော်ဒီရေ
တက်ခံချက်မှု
Yeah သူကရေတွေကိုလည်းပို့ပြီးတော့စွန့်ထုတ်တာပေါ့ဆိုတော့ပုံမှန်အညစ်အကြေးတွေကိုမထုတ်ပြည့်အပြင်အဲ့တော့ရေတွေကိုအများကြီးစီးရနေစွန့်တွတ်တဲ့အခါကျတော့ dehydration ကိုဖြစ်စေတာပေါ့ကျွန်တော်ပြောလို့ခန္ဓာကိုယ်မှာရေဓာတ်အရင်အနေဝါတော့အဲ့တော့ခန္ဓာကိုယ်မှာရေဓာတ်အရင်အနေဝါတော့အဲ့ဒါကကြောက်ကပ်ကိုပြန်ထိခိုက်စေတယ်ဆိုတော့ကြောက်ကပ်ကိုထပ်ထိတယ်အဲ့ဒါအပြင်အရက်တောက်တဲ့လူတွေမှာအမှုရေဓာတ်နည်းတဲ့အခါကျတော့ပို့ပြီးတော့ဒီအရက်က effect ကပို့ပြီးတော့ဖို့ဆိုးတာပေါ့ဒီရေဓာတ်အနေနဲ့လူတွေမှာအရက်တောက်တဲ့အခါကျတော့အရက်က effect ကပို့ပြီးတော့ခန္ဓာကိုယ်ကပို့ပြီးတော့ထိခိုက်တာပေါ့အဲ့ဒါကြောင့်ရဲ့ပြီးတော့အသက်ကြီးတဲ့လူတွေမှာဒီ dehydration ပေါ့ရေကြအားနည်းကြမလို့တခြားအဲမလိုလားတဲ့ complicate ဟို
not set တွေဆိုကြတယ
်ကျိုးဆိုးကျိုးတွေပေါ့ဥပမာချုံလဲတာတော့မူးလဲတာတို့အဲ့ဒါတွေပါကျွန်တော်တို့ဖြစ်စေတတ်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကတော့ဒီအသေးပိုင်းပေါ့ဆရာလည်းပြောခဲ့ပါတယ်ဒီအသေး enzyme တွေထုတ်တာနည်းသွားတာအသေးအဓိကအရက်ကိုခြေဖြဲရတဲ့ခါကျတော့အသက်ကြီးတာနဲ့မျှဒီအသေးရဲ့အားကျလာပြီးတော့အသေးကျုံတာပေါ့နော် cirrhosis တချို့လဲကျေးဇူးဆွဲရလို့ခေါ်ကြတာပေါ့
ဟုတ်ကဲ့
အဲ့ဒါပြောဆရာကြီးဒီအသေးကိုထိခိုက်တာဆရာပြောချင်တာရှိသေးလား
အဲ့ဒီကလုံတော့ပါဒီထက်တော့နောက်တစ်ခုကပေါ့ဒီအဓိကတော့ဒီအရက်ကဒီ cell ခန္ဓာကိုယ်က cell တွေရဲ့အလုပ်ကိုသွားပြီးတော့အနှောက်ယှက်ပေးတာပေါ့အခုကဘယ်လိုကြောက်ကတ်မှလည်းကြောက်ကတ် cell တွေရဲ့ဒီအညစ်အကြေးဆွတ်တဲ့ function ကိုထိခိုက်တယ်ဒီအသေးမှလည်းဒီကင်ဆာမဖြစ်ခင်ဒီအသွေးပြင်းရေပြင်းဆွဲယောဂမဖြစ်ခင်မှာဟိုကဒီအသေးရဲ့ပုံမှန်အလုပ်ဖြစ်တဲ့ဒီခန္ဓာကိုယ်ရဲ့ဓာတ်တွေကိုညီမျှအောင်လုပ်ပေးနေတဲ့ဒီ metabolism ပေါ့နော်အဲ့ဒါကိုပဲသွားထိခိုက်တာပေါ့ဆိုတော့ခန္ဓာကိုယ်မှာကတော့ဒီအသေးကျုံတဲ့ယောဂါတို့အသေးခြောက်တဲ့ယောဂါတို့အသေးကင်ဆာမဖြစ်ခင်မှာဟိုကပုံမှန်လုပ်နေကြဒီအသေးရဲ့ function ကိုတော့ထိခိုက်စေတာပေါ့လုပ်တင်းတလောက်ဟိုကောင်းတင်းတလောက်ကောင်းအောင်မလုပ်နိုင်ဘူးပေါ့အသေးကဖြစ်တဲ့ဒီ cell စီတာပေါ့နော်ဆိုတော့အမျိုးဖြစ်နေတယ်မြည်တဲ့အတိုင်းပဲအသေးခြောက်တာတို့အသေးကျွတ်တာတို့အသေးကင်ဆာဖြစ်တဲ့ခါကျတော့လေ အဲကျွန်တော်တကယ်ကိုစူးစူးလေးပါဖြစ်နေပြီပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲအပစင်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကသတင်းအချက်အလက်နဲ့အဖြစ်အပျက်တွေကိုတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါမယ်ဖီဘာဝိုင်းတော်သားတွေကတင်ဆက်ထားတာပါ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့KNU KNL ကတက်မဟာရှစ်အစ်စ်တစ်ခုကိုအခုလာထဲမှာပဲဖွင့်လှစ်ခဲ့ပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားဝိုင်းမော်မြို့နယ်စတုံးမြို့အဝယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်မူပြီးနဲ့ရေးမြို့နယ်မြောက်ပိုင်းကနှစ်ကရင်ရွာထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတဲ့အရသာထိခိုက်ဒေဆုံးမှုတွေရှိခဲ့တဲ့အကြောင်းသတင်းလွှာရီတင်းမှာနားဆင်ကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်နယ်လွယ်ကော်မြို့မှာအက်တမ်တယ်လီနောနဲ့အော်ရီတူးကအင်တာနက်လိုင်းအပါအဝင်ဖုန်းလိုင်းပါဖြတ်တောက်ခံလိုက်ရပြီးမိုင်းတဲနဲ့ MPT ကိုပဲသုံးလို့ရတော့တယ်လို့လွယ်ကော်မြို့ခံတွေကပြောပါတယ်။ဇွန်လ29ရက်နေ့အင်ကာနေမနက်9နာရီဝန်းကျင်ကစပြီးဖုန်းလိုင်းအင်တာနက်လိုင်းနဲ့ Wi-Fi ကိုမိုင်းတဲ SIM card တစ်မျိုးကပဲသုံးလို့ရတော့တာဖြစ်ကြောင်း MPT SIM card ကိုတော့ဖုန်းလိုင်းတစ်မျိုးပဲရတော့တာဖြစ်ကြောင်းဒေသခံတယောက်ကပြောပါတယ်။ဒီမော့ဆိုအနောက်ဖက်ချမ်းနေထိုင်သူတချို့ကတော့ဇွန်လ29ရက်နေ့ညနေပိုင်းကစပြီးအင်တာနက်လိုင်းတွေအသုံးပြုလို့မရတော့ဘူးလို့ပြောပါတယ်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုံးမြို့အဝင်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားဇွန်လ26ရက်နေ့မနက်7:00လောက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စတုံးရေတခွန်အနီးရှိ KIA တပ်ဖွဲ့ဝင်တွေအခွန်ကောက်တဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီး KIA တပ်ရင်း3တပ်ဖွဲ့ဝင်တွေရှိတဲ့အင်ဝမ်ကောင်ရွာနဲ့စတုံးရေတခွန်ကြားကိုစစ်တပ်ကဝင်လာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့တာလို့စတုံးဒေသခံတယောက်ကပြောပါတယ်။ဇွန်လ24ရက်နေ့တုန်းကလည်းတနိုင်းလီတူလမ်းပေါ်က KIA တပ်ရင်း14နေမီထဲစစ်ကောင်စီတပ်ကဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။
KNU ကရင်အမျိုးသားစီယုံကော်တူးလီအုပ်ချုပ်နယ်မြေတပ်မဟာ၄နဲ့6အကြား KNU KNL တပ်မဟာ၈အသစ်တစ်ခုအခုလထက်မှဖွင့်လှစ်ခဲ့တယ်လို့ကရင်နိုင်ငံရေးအတိုင်းဝိုင်းကနေသိရပါဗျ။အဲ့ဒီတပ်မဟာ၈နေရာဟာရေးမြို့နယ်နဲ့ရေဖြူမြို့နယ်အတွင်းထိုင်းနိုင်ငံနဲ့စတလျှောက်ဖျားသုံးစုတောင်ချီကနေတနင်္သာရီတိုင်းနဲ့စအထိသတ်မှတ်ထားပြီးတပ်မဟာ၈ဌာနချုပ်ကိုတော့ရေးချောင်းပြဖက်မှာအခြေစိုက်မှာဖြစ်ပါတယ်။ KNU KNL လက်အောက်ခံတပ်ရင်း29တပ်ရင်း28တပ်ရင်း69တို့နဲ့ NUG လက်အောက်ခံအင်အား900လောက်ရှိတဲ့ PDF ကြားဖြူစစ်ကြောင်းဒေါနာစစ်ကြောင်းနိုင်ကနေစစ်ကြောင်းနဲ့တောင်ညိုစစ်ကြောင်းစတဲ့စစ်ကြောင်းလေးကြောင်းတို့လည်း KNL တပ်မဟာရှစ်လက်အောက်မှာရှိနေပါတယ်။ KNU တပ်မဟာရှစ်ဟာစစ်ကောင်စီရဲ့ရေးမြို့အခြေစိုက်စစ်စင်ရဲကုကဲမှုဌာနချုပ်စကခ19နဲ့နှိစက်နေပြီးရေးချောင်းပြအခြေစိုက်မွန်ပြစ်ပါတီနယ်မြေနဲ့လည်းထိစပ်နေပါတယ်။
ရခိုင်ပြည်နယ်ကြောက်တော်မြို့မှာပုံမှန်905ကကြီးနဲ့တရားစွဲဆိုခံနေရတဲ့လူမှုရေးတကြွလှုပ်ရှားသူကိုဇော်ဝင်းအပါအဝင်3ယောက်ကိုဇွန်လ29ရက်နေ့မှာအပိတပ်အမိန့်ချဖို့ရုံးထုတ်ခဲ့ပေမဲ့အမိန့်မချဘဲရှစ်ကြိမ်မြောက်ရုံးချင်းကိုဇူလိုင်လ10ရက်နေ့ကိုပြောင်းရွှေ့လိုက်ပါတယ်အမိန့်မချဘဲအကြိမ်ကြိမ်ရုံးချင်းပြောင်းနေတဲ့အတွက်ဖမ်းဆီးခံနေရသူတွေလည်းနစ်နာရတယ်လို့မိသားစုဝင်တွေလည်းစာဝတ်နေရေးအခက်အခဲနဲ့ကြုံနေရတယ်လို့တရားစွဲဆိုခံထားရသူတယောက်ရဲ့ဖခင်ဖြစ်သူကပြောပါတယ်ကျင်းပြောင်းရွှေ့ခံရတဲ့သူတွေကတော့ကြောက်တော်မြုပ်ကကိုဇော်ဝင်းပန်းဖဲချောင်းရွာကစေးလိတ်ကုမ္ပဏီဝန်ထမ်းတဦးဖြစ်သူကိုမိုးစော်ထက်နဲ့ဦးကျော်တန်းမောင်တို့ဖြစ်ပြီးသူတို့ဟာလွန်ခဲ့တဲ့နှစ်ဇွန်လ20ရက်နေ့မှာစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပါတယ်
စေခံပြဖို့ပါဒါစကားအခက်ခဲနဲ့အလန်းဝေးနေတဲ့ဒေတာတွေအတွက်အင်တာနက်အွန်လိုင်းရှိရုံနဲ့ချင်းဆရာဝန်တွေနဲ့ဆွေးနွေးတိုင်ပင်လို့ရနိုင်မဲ့ချင်းတယ်လီကျမအခမဲ့အွန်လိုင်းစေခံကိုချင်း Health Organization CHO ကစတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။နိုင်ငံရေးစည်ရေးအခြေအနေနဲ့တခြားသောအခြေအနေတွေကြောင့် ကိုနေရမဟုတ်ပဲတခြားနေရဒေတာအတီတီရောက်ရှိနေတဲ့ချင်းလူမျိုးများအတွက်အထူးတစ်ဖြစ်နေမကောင်းလို့စေခံပြတ်တရာမှာဒေတာဘာသာစကားနားမလည်သူတွေအတွက်အဓိကရွယ်တယ်လို့ဆိုပါတယ်ချင်းတယ်လီကျမ်းမာမှာစေခံပြတ်မယ်ဆိုရင်အရင်ဆုံးကိုဖုန်းထက်မှာ Telegram application ကိုကြိုတင် download ထားဖို့လိုအပ်ပြီး Messenger ကနေ booking တင်ကစေခံပြတ်ရမှာဖြစ်ပါတယ်အပတ်စဉ်တနင်္လာကနေတောက်ကြနေ့တွေမှာမနေ့10နိုင်ကနေညနေ4နိုင်အတွင်းလက်ခံဖြေကြားဆွေးနွေးကုသပေးသွားမှာဖြစ်တယ်လို့ဆိုပါတယ်
။ရှမ်းပြည်အရှိပိုင်းထိုင်းနယ်စပ်ဒါချလိတ်မြို့ကိုပြောင်းရွေတင်ပို့ရောင်းချနေတဲ့ပြောင်းကုန်တယ်ရီစီကနေစစ်တပ်လက်အောက်ခံနယ်စပ်ကုန်သွယ်ရေးကအခွင့်အရေးကောက်ခံနေပါတယ်။ထိုင်းဘက်ကတင်ပို့ရောင်းချမဲ့ရှမ်းပြည်တွင်းကပြောင်းရွေကိုဒါချလိတ်ကုန်သွယ်ရေးဌာနကဖေဖော်ဝါရီလ1ရက်နေ့ကစပြီးပြောင်းအိတ်ကီလို50ပါတအိတ်ကို7,000ထိတိုးမြှင့်ကောက်ခံလာတာဖြစ်တယ်လို့ကုန်တယ်တယောက်ကပြောပါတယ်။ကုန်တယ်ရီကပြောင်းရွေကိုထိုင်းနိုင်ငံမှာတအိတ်ဘတ်400ကျပ်ငွေ2,000ခွဲလောက်သာရောင်းရပေမဲ့ဒါချလိတ်ကိုလာတဲ့လမ်းတစ်လျှောက်မှာလဲစစ်တပ်ဂိတ်တွေကပြောင်းတင်ကားတစီးကို7,000ကနေ3,000အထိတောင်းခံတာတွေရှိနေတယ်လို့ဆိုကြပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမွန်ပြည်နယ်ရေးမြို့နယ်မြောက်ပိုင်းကနှစ်ကင်ရွာထဲမှာယာယီစခန်းချထားတဲ့စစ်ကောင်စီတပ်ရဲတပ်ဖွဲ့ BGF အဖွဲ့မွန်ငင်းချမ်းကာကွယ်ရေးအဖွဲ့အပြင်ပြည်သူစစ်တွေပါပါဝင်တဲ့အဖွဲ့စုံစစ်ကြောင်းကိုKNU, KNL, PDF ပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပြီးနောက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေတဲ့ MI-35 စစ်ရဟတ်ယာဉ်နဲ့ပါပစ်ကူပေးခဲ့ပါတယ်။ဒီတိုက်ပွဲထဲမှာတော့အရသာထိခိုက်သေးဆုံးမှုတွေလည်းရှိခဲ့ပါတယ်။ဒီအကြောင်းကိုတော့ရမင်းကစူးစီးထားပါတယ်။
ဇွန်လ25ရက်နေ့နေ့လယ်ခင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲထဲမှာစစ်သားတယောက်နဲ့ရဲတယောက်တီးပြီးအမြောက်တပ်ကပစ်ခတ်လိုက်တဲ့တပ်နဲ့ကြီးထိမှန်လို့အရတူမိန်းကလေးတယောက်ပွဲချင်းပြီးတည်ဆုံးပြီးသူ့မိသားစုဝင်3ယောက်လည်းဒဏ်ရာတီးတီးရခဲ့တယ်လို့ဆယ်အိမ်မှူးတယောက်ကပြောပါတယ်။ရဲ
တယောက်တီးတယ်၊ဒါကတယောက်တီးတယ်။ဒဏ်ရာတော့ဘယ်ယောက်ရောက်မှန်းတော့မသိဘူး။ဒီကနေ့တိုက်ပြောင်တဲ့ရေးကိုကာရီမန်နဲ့ကောက်ပြီးတင်သွားလိုက်တယ်။ပြေသွားလိုက်တယ်။ဒီမှာသူကလည်းချုပ်ကြတယ်မလို့။ရွာလာတော့အဲ့ဒီတယောက်တည်းပဲ။အဲ့ဒီတပိသားစုပဲလေ။အဲ့ဒီဘာလဲ။ဟိုကြောင်းသားရတယ်။သားတယောက်တန်ရပြင်းတယ်။နောက်သူ့အဖေဒူးကောင်းကတန်ရပြင်းတယ်။အဲ့ဒီခါကျပေါ်ပြန်ရောက်ဝင်တယ်။တိတ်ခုတယ်။အဲ့ဒီဟာကဘာလဲ။ဟိုအနောက်ကအလုံးကြီးကြလို့တည်တာ
။ရွာမြောက်ဘက်ရဲစခန်းမှာတိုက်ပွဲဖြစ်ပွားနေချိန်နှစ်ကရင်ရွာကနေ၄မိုင်လောက်ဝေးတဲ့အမြောက်တပ်ဖြစ်ခတ်လိုက်တဲ့လက်နက်ကြီးတစ်လုံးဟာရွာနောက်ဘက်မွန်မျိုးသားစာတင်ကျောင်းအနီးကလူနေအိမ်မှာကြားရောက်ပတ်ကွယ်ပြီးအခုလိုတေဆုံးထိမှန်မှုတွေရှိခဲ့တာပါ။နှစ်နာရီကြာပြန်လည်ဖြစ်ခတ်ကြပြီးပူပေါင်းတပ်ဖွဲ့တွေရွာကထွက်သွားပြီးတော့မှ MI-35 စစ်ရဟရင်ရောက်လာတာဖြစ်တယ်လို့ဆယ်အိမ်မှူးကဆိုပါတယ်။စစ်ရဟရင်ကပြစ်ခတ်လိုက်တဲ့လူနေအိမ်အချို့ထိမှန်ခဲ့တယ်လို့အခုလိုတိုက်ပွဲတွေထပ်ဖြစ်လာမှာကိုစိုးရိမ်တာကြောင့်နှစ်ကရင်ရွာသားတွေဟာရွာကနေယာယီပြောင်းရွှေ့ထွက်ခွာနေကြပြီးလမိုင်းကအမျိုးတွေစီမှာတွားနေတာတွေလည်းရှိတယ်လို့နှစ်ကရင်ရွာသူတယောက်ကပြောပါတယ
်လမိုင်းကိုလာခဲ့တော့ကိုကလည်းမလုံးမြန်မတွားနိုင်ဘူးလေအဲ့မှာပဲကိုနေချင်တော့ဒီလိုမျိုးခက်ခဲဖြစ်သွားလို့သူများရွာကိုလာရတော့ကိုကတော့ကိုဆိုင်ထဲမှာပြုံးစားကြတော့တနေ့လည်းမဟုတ်တနေ့နှစ်ရက်လည်းမဟုတ်ပြန်မရလည်းမသိဘူးဆိုတော့သူများအိမ်မှာလည်းကိုအဲ့ဒါမလုပ်ချင်ဘူ
းနှစ်ကရင်ကြေးရွာဟာအင်ဂျင်2000လူဦးရေ1000ဝန်းကျင်ရှိတဲ့ရေမြောက်ပိုင်းအစွန်ဆုံးကရွာလေးဖြစ်ပါတယ်။မော်ရွာဖြစ်ပြီးနှစ်30အတွင်းတိုက်ပွဲတစ်ကြိမ်တစ်ခါမှဖြစ်တာမျိုးမရှိခဲ့ပါဘူးလို့ဆိုကြပါတယ်ရှင်
။ဆက်အာနာရှင်စနစ်ကိုမဆုံးမနစ်အန်တုသွားတဲ့ဆလိုင်းတင်မဦးကိုအတူယူလေ့ကျင့်တည်ဆောက်သွားကြဖို့သူကြဆုံးချင်း48နှစ်ပြည့်နေ့မှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတကပြောဆိုတိုက်တွန်းလိုက်ပါတယ်ကိုရောဘတ်ကစူးစီးထားပါတယ်။
အခုနှစ်ဇွန်လ26ရက်နေ့ဟာချင်းတိုင်းသားចောင်းသားခေါင်းဆောင်ဆလိုင်းတင်မောင်ဦးကြဆုံးခဲ့တာ48နှစ်တင်းတင်းပြည့်မြောက်ခဲ့ပြီဖြစ်ပါတယ်သူကြဆုံးခဲ့တဲ့အောက်မေ့ဖွယ်အခမ်းအနားကိုဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ရဲ့ဦးဆောင်မှုနဲ့အွန်လိုင်းကတဆင့်ကျင်းပပြုလုပ်ခဲ့ကြပြီးအဲ့ဒီအခမ်းအနားမှာ NUG သမရဒူဝါလရှိလာကတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ
်အသက်နဲ့ခန္ဓာကိုယ်ကိုပဒနာမထားပဲစစ်အာဏာရှင်စနစ်ကိုမဆုံးမနဲ့အတုသွားတဲ့ဆလိုက်တဲ့မောင်ဦးရဲ့တတိသွေးကိုကျွန်တော်တို့ရဲ့သုံးလံတော်ဒုတိယအဖြစ်အတူယူလက်ချင်းတိဆောက်သွားကြဖို့ပြောချင်ပါတယ်
ဆက်အာနာရှင်စနစ်ကိုစန့်ကျင်အန်တုခဲ့တဲ့ကျောင်းသားခေါင်းဆောင်စလိုင်းတင်မောင်ဦးဟာ1986ခုနှစ်ဇွန်လ26ရက်နေ့မှာရန်ကုန်မြို့အင်းစိန်အချင်းထောင်ထဲမှာဆက်အာနာရှင်ဘူချုပ်နေဝင်းကတိတ်တဆိတ်ကြိုးပေးကွက်မြတ်ခဲ့တာဖြစ်ပါတယ်။သူဟာမြမသမိုင်းမှာပထမဦးဆုံးကြိုးပေးကွက်မြတ်ခံရတဲ့ကျောင်းသားဖြစ်ပြီးကြိုးပေးကွက်မြတ်ခံရချိန်မှာအသက်25နှစ်ပဲရှိသေးတာဖြစ်ပါတယ်။စလိုင်းတင်မောင်ဦးရဲ့ရုပ်ခန္ဓာဟာကြာဆုံးသွားခဲ့ပြီဖြစ်ပေမဲ့သူ့ရဲ့ယုံကြည်ချက်နဲ့ယက်တီချက်တွေဟာဒီနေ့ချိန်ထိရှင်သန်နေဆဲဖြစ်ပြီးသူ့ရဲ့ပြတ်သားတဲ့ယက်တီချက်ကိုအလေးမြတ်ပြုလေးစားဆံပြထားကြဖို့လေယာယီသမရကပြောပါတယ
်ဆလိုက်တမောဦးဟာရုပ်ခန္ဓာအပြင်ကြာဆုံးသွားပေမဲ့ဆလိုက်တမောဦးရဲ့ယုံကြည်ချက်နဲ့ယက်တီချက်ကတော့မသေးဆုံးသေးပါဘူးအလုံးလုံးနဲ့ရှိနေပါတယ်အသက်ငယ်ရပေမဲ့မြမတနိုင်ကလုံးစစ်ဖက်နဲ့ရဲ့နင်းပြအောက်ကရုံးချက်အောင်ဆလိုက်တမောဦးဟာသူ့ရဲ့ယက်တီချက်ကိုပြပြတာပြတာခဲ့သူဖြစ်ပါတယ်ဒါဒီကိုပြန်လည်အောင်မြည်ပြီးကျွန်တော်တို့ဟာဆလိုက်တမောဦးရဲ့ပြတ်သားတဲ့ယက်တီချက်ကိုအလေးမြတ်ပြုချပါစို့လို့ကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ်
စလိုင်းတင်မောင်ဦးဟာကျူးစင်ပေါ်မတက်ခင်သူ့ကိုကြိုးပေးကွမျက်မဲ့စစ်အာဏာရှင်လက်ပါစီတွေကိုစစ်ဖနှအောင်မှာငါဘယ်တော့မှဒူးမထောက်ဘူးငါရဲ့ခန္ဓာကိုယ်ကိုတတ်လို့ရချင်ရမယ်ဒါပေမဲ့ငါရဲ့ယုံကြည်ချက်နဲ့ခံယူချက်တွေကိုတော့ဘယ်တော့မှတတ်လို့မရနိုင်ဘူးဆိုပြီးရဲရဲတောက်ပြောဆိုခဲ့ပါတယ်အရှူချင်းတိုင်းသားတယောက်ဖြစ်တဲ့စလိုင်းတင်မောင်ဦးဟာ1969ခုနှစ်ကျွန်းဆွယ်အရေးခင်1984ခုနှစ်အလုတ်သမားအရေးခင်ဦးတန့်အရေးခင်1986ခုနှစ်မိုင်းရပြီးအရေးခင်းတို့မှပါဝင်လှုပ်ရှားခဲ့ပြီးမတ်လ22ရက်နေ့မှာဖမ်းဆီးခြင်းခံခဲ့ရပါတယ်အဲ့ဒီနောက်ဘူချုပ်နေဝင်ဦးဆောင်တဲ့မဆာလာစစ်အစိုးရကတည်တံချမှတ်ခဲ့ပြီး1986ခုနှစ်ဇွန်လ26ရက်နေ့စနေနေ့မနေ့လင်းအားကြီးချိန်မှာအင်းစိန်ထောင်အတွင်းတိတ်တဆိတ်ကြိုးပေးကွက်မြက်ခံခဲ့ရပါတယ်ခင်ဗျာ
အခုဆက်ပြီးတော့တရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်
လွယ်ကော်မြို့မှာမိုင်းတဲနဲ့ MPD ကလွဲလို့ဂျာနယ်လိုင်းတွေဖုန်းလိုင်းရောအင်တာနက်လိုင်းမှာဖြတ်တောက်ခံထားရပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့ကြားဝိုင်းမော်မြို့နယ်စတုံးမြို့အဝင်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ
်။တို့ရရှင်တွေကုနားဆင်နေကြတာကတော့နယ်စပ်ဒေသအတိုင်းသားသတင်းတော့တွေကနေပတ်စင်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်တဲ့ဘက်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပ
ါတိုင်းရင်တင်လောအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA ရဲ့တောက်ကြနေမနေ့ပတ်အတန်းလင်းအစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ်
American to the Mara Hall Mike Pence ကျတဲ့ပရင်းနေမှာချိုးတင်ကြေညာမထားဘဲနဲ့ Ukraine ကိုတောရောက်ပြီးတော့ Ukraine တမရဗလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံခဲ့ပါတယ်။ဒါပထမဆုံး American နိုင်ငံရဲ့ Republican တမရလောင်းအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်မဲ့သူတဦးသူ့ရဲ့မဲဆွယ်ဘွယ်အတွင် Ukraine တမရနဲ့တွေ့ဆုံတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲ EU ဥရောပတမကရဲ့6လကြာအလှည့်ကြအုပ်ထအတောင်းယူမဲ့ Spain ဝန်ကြီးချုပ်ကလည်း Ukraine တမရနဲ့တွေ့ဆုံခဲ့ပါတယ်။ Wagner Cheese တက်ကရုရှားစစ်တပ်ကိုပုံကံဖို့စ조사ခဲ့တဲ့စနေနေ့ကလေးကနေလူမြင်ကွင်းကပျောက်နေတဲ့ရုရှားဗိုလ်ချုပ်ကြီးဆာဂေးဆူရိုဗီကင်နဲ့ပတ်သက်ပြီးတော့သတင်းအချက်လက်တစုံတရာပြောဆိုခြင်းမရှိဘူးလို့ရုရှားဆိုတာပြောခွင့်ရကချက်တပြင်းနေမှာပြောပါတယ်။တစ်ဖက်မှာလည်းပုံကံမှုကိုဥဆောင်ခဲ့တဲ့ဝက်နာဂျေးဆာတပ်ဖွဲ့ရဲ့ခေါင်းဆောင်ဘယောက်နေလဲဆိုတာကိုလည်းမသိရသေးပါဘူး။ပါရီမြို့ဆင်ချေဘုံရံမှာရဲတိုက်ခတ်မှုကြောင့်ဆယ်ကျော်တပ်တူးတည်ဆုံးခဲ့တဲ့နောက်ကျန်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။အသက်18နှစ်အရွယ်နဟိမ်အမ်ကိုမိဘမှာရဲတူပြစ်ခတ်တေဆုံးခဲ့တဲ့နောက်နှင်းမြောက်မြစ်ဖြစ်တဲ့ကျက်တပရင်းနယ်မှာပါရီကလက်လုံလက်ဆရီနေထိုင်ရာဆင်ချေဘုံမှာအစခင်းဖြစ်ပေါ်တဲ့နေရာမှာထောင်နဲ့ချီပြီးဆန္ဒပြပါတယ်။ကျက်တပရင်းနယ်မှာအမေရိကန်ပြည်ထောင်စုရဲ့သုံးပုံတပုံနီးပါးဟာလေလုံညဉ့်ညမ်းမှုဒဏ်ကိုခံနေရပါတယ်။အိန္ဒိယချင်းကနေဒါမှာမြေလောင်ကျွမ်းနေတဲ့တော်မီကြောင့်အခုလိုခံစားနေရတာဖြစ်ပါတယ
်။တရင်ချင်းချုပ်တွေကိုဂျော်ခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့မနေ့ဘက်အတန်းလွင်အစည်းအဝေးကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေတဲမှာတော့အစည်းအဝေးထုတ်လို့ရင်းမှုကကိုရဲမွန်ဖြစ်ပါတယ်။အတန်းဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Rob McLean တို့ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ဘက်အတန်းလွင်အစည်းအဝေးလည်းဒီမှာတင်မဲ့ပြဿုံမီဖြစ်ပါတယ်။ကျွန်တော်တို့ရဲ့အတန်းလွင်အစည်းအဝေးကိုကြည့်ရှုနားတော်တာဆင်တော့ကျေးဇူးအထူးတင်ပါတယ်။တော်တာရှင်မြမပြည်သူအပေါင်းလင်းဘေးအန္တရာယ်ကင်းဝေးကြပါစေ။ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.